Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဧပြီလ9ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နှာစင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်ကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တဲရောက်သတင်းတွေမှာတော့လက်နက်ပေးပါအသေးခံတိုက်ပေးပါမယ်လို့ယူကရိန်းကိုစစ်လက်နက်တွေထောက်ပံ့ပေးဖို့ယူကရိန်းနိုင်ငံသားရေးဝန်ကြီးကထပ်မံတောင်းဆိုလိုက်ပါတယ်ရုရှားကိုကုလလူခွင့်ကောင်စီကနေထုတ်ပြစ်ဖို့ G7 ဆက်မှုထိပ်သီး9နိုင်ငံကဒီကနေ့တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာတော့နိုင်ငံသားငွေထိန်းချုပ်တဲ့ဥပဒေအစ်ကြောင့်ဥရောပနိုင်ငံတွေနဲ့မြန်မာနိုင်ငံကြားစီးပွားရေးလည်ပတ်ဖို့အခက်တွေ့နေတယ်လို့ EU ဥရောပသမဂ္ဂကိုယ်စားလှယ်ရုံးကကြေညာချက်ထုတ်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူမြန်မာနိုင်ငံရဲ့ထိတ်တန့်ရောက်သတင်းတွေမှာတော့ဗဟိုဗန်ဒုတိယဥက္ကဋ္ဌဒေါက်တာသန်းဆွေဒီကနေ့သူမရဲ့နေအိမ်မှာတနက်နေ့ပြစ်ခတ်ခဲ့ရပါတယ်လက်ရှိအခြေအနေဘယ်လိုရှိပါသလဲ
ဒီလိုဘက်ကစီးသားတော့မနေ့ကတော့အဲ့ဒီစစ်ချက်ဖြစ်သွားလာမှန်ပါလေ။အများကြီးဖြစ်နေတာတော့တပ်တော်စီမှာပါလေကျွန်တော်တို့ကမေးတယ်အဲ့ဒီစာဟောတော့ကတော့ဆုံးချီနေပြီပေါ့။ဘယ်လောက်ကြည့်ဖြစ်တယ်ရတော့လည်းပြန်ကောင်းလာတယ်လားတပ်တော်ပြည်လို့လည်းကြားပါလေ
။စစ်ကောင်စီတည်င်းထုတ်ပြန်ရေးအဖွဲ့ဒုတိယခေါင်းဆောင်ဦးသက်ဆွေ VOA ကိုပြောပြပေးခဲ့တာပါရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။မြန်မာနိုင်ငံဘက်ကပို့မဲ့လက်နက်တွေထိုင်းမှာဖမ်းမိတဲ့သတင်းပေးပို့ချက်နောက်ဆရာနာသိမှုစန့်ကျင်လို့အဖမ်းခံရသူတွေကအရွယ်မရောက်သူတွေနဲ့မတန်ဆွမ်းသူတို့အခွင့်အရေးဆုံးရှုံးနေရတဲ့အခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုရေလုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ယူကရိန်းရုရှားစစ်ပွဲတဲ့ဓာတ်ရိုက်ပဝင်ပတ်သက်မှာကိုစိုးရိမ်နေတဲ့အတွက်ယူကရိန်းနိုင်ငံကတောင်းဆိုနေတဲ့လက်နက်အကူအညီတွေပေးဖို့ဝင်လင်းနေကြတယ်ဆိုတဲ့အကြောင်းပြချက်ကိုယူကရိန်းနိုင်ငံသားရေးဝန်ကြီးဒီမီထရိုကူလေဘာကပယ်ချလိုက်ပါတယ်။သူတို့ကိုစားရုရှားကိုယူကရိန်းကတိုက်ခိုက်ပေးနေတဲ့အတွက်ယူကရိန်းကိုစစ်လက်နက်တွေထောက်ပံ့ပေးကြဖို့သူကထပ်မံတောင်းဆိုပါတယ်။ကျွန်တော်တို့ရဲ့တောင်းဆိုချက်ကမျှတမှုရှိပါတယ်။ခင်ဗျားတို့ကကျွန်တော်တို့ကိုလက်နက်ပေးကျွန်တော်တို့ကအသေးခံပြီးတိုက်ပေးမယ်။စစ်ပွဲဟာလည်းယူကရိန်းမှာတင်ဆုံးသတ်သွားပါမယ်လို့ဝန်ကြီးကူလေဘာကပြောပါတယ်။ဘရပ်ဆဲလ်စ်မြို့မှာကျင်းပမဲ့ NATO အဖွဲ့ဝင်နိုင်ငံသားကြီးဝန်ကြီးတွေရဲ့စီးပွဲမတိုင်ခင် NATO အဖွဲ့အကြီးအကဲရန်စတိုတင်ဘာနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးကူလေဘာကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်။ NATO အစည်းအဝေးအတွင်းယူကရိန်းကလိုအပ်နေတဲ့လေကြောင်းကာကွယ်ရေးစနစ်နဲ့တင်ကားဖြတ်လက်နက်တွေအပါအဝင်တခြားအကူအညီတွေပေးရတဲ့အတွက်ဆွေးနွေးကြမယ်လို့ NATO ဖွဲ့အကြီးအကဲရန်စတိုတင်ဘာကပြောပါတယ်။အနောက်နိုင်ငံတွေကရုရှားပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုကိုသူ့အနေနဲ့ကြိုးဆိုကြောင်းဒါပေမဲ့ရုရှားထွက်ရေနံနဲ့ဓာတ်ငွေတွေကိုပိတ်ပင်ကတ်တတ်တာရုရှားဘာနဲ့အားလုံးကို SWIFT လို့ခေါ်တဲ့နိုင်ငံတကာဘဏ်စနစ်ထဲပါဝင်ခွင့်မရှိအောင်ဟန့်တာတာရုရှားတင်မောတွေနဲ့ကုန်ပစ္စည်းတွေကိုကန့်ကွက်ခွင့်မပြုတာစတဲ့တိုးမြင့်အရေးယူမှုတွေထပ်မံလှုပ်ဆောင်ဖို့လိုအပ်ကြောင်းယူကရိန်းနိုင်ငံသားရေးဝန်ကြီးကူလေဘာကပြောပါတယ်ခင်ဗျာယူကရိန်းနိုင်ငံအတွင်းရုရှားစစ်တပ်ရဲ့ရုံးမှရက်ဆက်တဲ့လုပ်ရက်တွေကြောင့်ရုရှားနိုင်ငံကိုကုလသမဂ္ဂလူခွင့်ရေးကောင်စီကနေထုတ်ပယ်ပြစ်ဖို့ G7 ဆက်မှုထိပ်သီး9နိုင်ငံကဒီကနေ့တောင်းဆိုလိုက်ကြပါတယ်။အခုချိန်ဟာရုရှားနိုင်ငံကိုလူခွင့်ရေးကောင်စီအဖွဲ့ဝင်အဖြစ်ကနေရပ်ဆိုင်းပြစ်ဖို့အချိန်တန်ပြီလို့ G7 အဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကကြေညာချက်ထုတ်ပြန်လိုက်တာပါ။ယူကရိန်းနိုင်ငံဘူရှာမြို့မှာရုရှားတပ်ဖွဲ့တွေကအရသားတွေကိုစနစ်တကျကြိုတင်စီစဉ်ပြီးပြစ်ခတ်တပ်ဖြတ်ခဲ့တယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေထွက်ပေါ်ပြီးတဲ့နောက်ရုရှားကိုလူခွင့်ရေးကောင်စီကထုတ်ပြဖို့တောင်းဆိုမှုတွေထွက်ပေါ်လာနေတာမှာရုရှားကိုထုတ်ရေးမထုတ်ရေးကုလသမဂ္ဂအထွေထွေညီလာခံကဒီကနေ့ဧပြီလ9ရက်နေ့နောက်ပိုင်းမှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်ရုရှားကိုယ်တိုင်ကကျူးလွန်နေတဲ့အခွင့်အရေးချိုးဖောက်မှုတွေနဲ့ယူကရိန်းကိုဝင်ရောက်တိုက်ခိုက်တဲ့ထိုးစစ်အတွက်အရေးယူရေးဆိုင်ရာဆုံးဖြတ်ချက်တွေကိုရုရှားကဗီတိုအာဏာသုံးပယ်ချလို့မရအောင်ရုရှားကိုလုံခြုံရေးကောင်စီအဖွဲ့ဝင်အဖြစ်ကထုတ်ပြဖို့ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကလည်းအစောပိုင်းကတောင်းဆိုထားပြီးဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာနိုင်ငံသားဝင်ငွေထိန်းချုပ်တဲ့ဥပဒေသစ်တရားကိုချမှတ်ပြီးမြန်မာကျပ်နဲ့လဲလှယ်ရမယ်ဆိုတဲ့ဗဟိုဗန်ရဲ့အမိန့်အစ်ကြောင့်ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေအနေနဲ့လုပ်ငန်းဆက်လက်လည်ပတ်ဖို့အခက်တွေ့နေတဲ့အကြောင်းရန်ကုန်မြို့မှာရှိတဲ့ဥရောပသမဂ္ဂကိုယ်စားလှယ်ရုံးကဧပြီလ9ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်ဒီဥပဒေသစ်ကြောင့်EU အဖွဲ့ဝင်နိုင်ငံတွေရဲ့တန်တမာရေးလုပ်ငန်းတွေ တခြား EU အရာရှိတွေနဲ့ NGO အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုလည်းထိခိုက်ညှိနှိုင်းစေနိုင်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေနိုင်ငံတကာစာတင်ကြောင်းတွေကုန်သွယ်ကြီးများအသင်းနဲ့ NGO တွေကိုဒီမူဝါဒကကင်းလွတ်ခွင့်ပေးတဲ့အထက်မှာထည့်သွင်းပေးဖို့ EU ကိုယ်စားလှယ်ရုံးကတောင်းဆိုပါတယ်။VOA ကရရှိတဲ့ EU ရဲ့ထုတ်ပြန်ချက်ဟာအစ်စ်မှန်ဖြစ်တဲ့အကြောင်းရန်ကုန်မှာရှိတဲ့တန်တမာအသံဝင်ကတဆင့် VOA ကတိကျအတည်ပြုချက်ရရှိပါတယ်။အလားတူပဲရန်ကုန်မှာရှိတဲ့ဂျပန်နဲ့စင်ကာပူတန်ယုံတွေကလည်းဗဟိုဘဏ်ရဲ့အဲ့ဒီထုတ်ပြန်ချက်ကြောင့်မြန်မာနိုင်ငံမှာရှိတဲ့သူတို့စီးပွားရေးလုပ်ငန်းတွေကြီးမားတဲ့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ကြုံတွေ့ရလိမ့်မယ်လို့မနေ့ဧပြီလ6ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။ပြည်ပကနိုင်ငံသားငွေနဲ့ရရှိတဲ့ဝင်ငွေတွေကိုနိုင်ငံသားသုံးငွေရောင်းဝယ်ဖောက်ကားတဲ့လိုင်စင်ရဗန်တွေကတဆင့်ဒေါ်လာကိုမြန်မာကျပ်ငွေ1850တတ်မှတ်ဈေးနဲ့လဲလှယ်ဖို့ဗဟိုဘဏ်ကညွှန်ကြားထားပါတယ်။ဒီညွှန်ကြားချက်ကြောင့်ပို့ကုန်သွင်းကုန်လုပ်ငန်းတွေအကြီးအကျယ်ထိခိုက်စေနိုင်ပြီးအကျိုးတဲ့အပြစ်ပိုများနိုင်တယ်လို့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ်ခင်ဗျာ။မြန်မာနိုင်ငံအတွင်းလက်တလောဖြစ်နေတဲ့စစ်တပ်ရဲ့အကြမ်းဖက်နှိပ်စက်မှုတွေကြောင့်ထွက်ပြေးလာကြတဲ့မြန်မာနိုင်ငံသားတွေကိုထိုင်းအစိုးရကမြန်မာနိုင်ငံဘက်ပြန်မောင်းထုတ်နေတယ်လို့ပြန်ပုတ်ခွာရတဲ့ဒုက္ခသည်တွေအပါအဝင်ထိုင်းအာဏာပိုင်တွေနဲ့တွေ့ဆုံမေးမြန်းပြီး AP သတင်းမှာဖော်ပြထားပါတယ်။မိခင်နိုင်ငံကိုပြန်သွားရင်ဘေးဒုက္ခတွေ့နိုင်တဲ့ဒုက္ခသည်တွေကိုအရမတ်နေရပြန်မပို့ရလို့နိုင်ငံတကာဥပဒေအရတားမြစ်ထားတဲ့ကြားကထိုင်းအစိုးရကအခုလိုပြန်ပုတ်နေတာလို့ဆိုပါတယ်။ကိုရွာမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ထွက်ပြေးလာကြတဲ့ဒီဒုက္ခသည်တွေဟာထိုင်းအစိုးရကပြန်မောင်းထုတ်တဲ့အတွက်နေရရင်းကိုမပြန်ရဲသေးပဲနိုင်ငံအကြတောင်ရင်မြစ်ထဲကကျွန်းလေးမှာယာယီတဲတွေထိုးပြီးနေထိုင်နေကြတယ်လို့ AP သတင်းကရေးပါတယ်။သူတို့အတွက်ရွေးချယ်စရာနေရာဟာနေရပြန်လို့အသက်သေဆုံးနိုင်တဲ့အခြေအနေနဲ့သူတို့ကိုလက်ခံလို့စိတ်မရှိတဲ့တစ်ဖက်နိုင်ငံအကြနေဆက်မြစ်ပဲဖြစ်တယ်လို့အဲ့ဒီနေရာမှာခေါ်လုံနေတဲ့မိသားစုတစ်ခုရဲ့ပြောကြားချက်ကိုကိုးကားပြီး AP သတင်းကရေးပါတယ်။ထိုင်းဆိုရကတော့မြန်မာဒုက္ခသည်တွေဟာသူတို့သဘောနဲ့သူတို့နေရကိုပြန်နေကြတာလို့ပြောပါတယ်။စစ်ပွဲတွေရပ်တန့်နေတဲ့ကြာကာလတွေမှာဒုက္ခသည်တွေထောင်ထဲချပြီးထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာခဲ့ကြတယ်လို့ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်အုပ်ချုပ်ရေးမှူးစုံချိုင်းကချာရဝမ်ရူရော့ပြောတာကိုကိုကပီ AB သတင်းမှာဖော်ပြပါတယ်။လက်ရှိမှာတပ်ပြည်နယ်ဟာမြန်မာနိုင်ငံသားအများစုခိုးလုံနေထိုင်နေတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်။အဲ့ဒီလူတွေကိုဥပဒေနဲ့အညီမြန်မာပြည်ကိုပြန်ခိုင်းတယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံမှာမနစ်ဖေဖော်ဝါရီလ၁ရက်နေ့ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းစစ်တပ်ရဲ့လက်ချက်ကြောင့်အ ਨੇ ဆုံးအရတား1,800ကျော်သေဆုံးခဲ့ပြီး13,000ကျော်ဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့ AAPP နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအသင်းကထုတ်ပြန်ထားပါတယ်ခင်ဗျာ
VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ကျသောရင်းနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။အင်းစိန်ထောင်ထဲမှာအချုပ်သားအကျဉ်းသားတွေနေထိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပုံညာရေးဆွဲထားတဲ့ပုံတွေကိုရိုက်တာသတင်းဌာနကဖော်ပြလိုက်ပါတယ်။သူစုပေါင်းပုံ14ပုံပါဝင်ပြီးတော့ထောင်ထဲမှာဖမ်းခံရတဲ့အကျဉ်းသားတွေရဲ့နေစဉ်နေထိုင်ဖြတ်တန်းနေရတဲ့အခြေအနေတွေကိုမြင်အပြာနဲ့ပုံညာရေးဆွဲထားတာဖြစ်ပါတယ်။အဲ့ဒီပုံတွေထဲမှာတော့အင်းစိန်ထောင်ကအချုပ်ဆောင်တွေမှာအကျဉ်းသားတွေအစုလိုက်အဝေးလိုက်ကျမ်းပေါ်မှာထိုင်ပြီးစကားပြောနေတာတွေ၊တဲနေတာတွေ၊နောက်ရေချိုးဖို့အတွက်တန်းစီနေတာတွေပေါင်းပါတယ်။ပုံတစ်ပုံမှာတော့အခန်းတစ်ခုထဲမှာဒါဇင်နဲ့ခြည်တဲ့အကျဉ်းသားတွေကိုနေရာလက်မရှိပြည့်တိတ်နေအောင်ထည့်ထားတာကိုတွေ့ရပြီးတော့နောက်တချို့ပုံတွေမှာတော့အကျဉ်းသားတွေစိတ်မသက်မသာနဲ့ကျမ်းပေါ်မှာလဲနေတာကိုတွေ့ရပါတယ်။ဒီပုံတွေကိုတော့ပြီးခဲ့တဲ့နှစ်ဧပြီလကနေဇူလိုင်လကြားမှာရေးဆွဲခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလကအင်းစိန်ထောင်ကနေပြန်လွတ်လာတဲ့ကိုညီညီထွေးဆိုသူကထောင်တွင်းကနေခိုးထုတ်လာခဲ့တာဖြစ်တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။ပုံစွဲတဲ့သူကတော့သူဘသူပဲဝါဖြစ်တယ်ဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိသလိုအင်တာဗျူးလုပ်ဖို့ကိုလည်းငင်းဆန်ခဲ့ပြီးတော့ထပ်ပြီးဖမ်းခံမှာစိုးရိမ်တယ်လို့ကိုညီညီထွေးကိုပြောပါတယ်ဒီတပ်ပုံတွေကိုတော့ကိုညီညီထွေးကိုပုံဆွဲသူကမွေးလေးလက်ဆောင်ဖြစ်ပေးခဲ့တာလို့လည်းကိုညီညီထွေးကပြောပါတယ်အင်းစိန်ထောင်ထဲမှာနေထိုင်စားသောက်ရတဲ့အချင်းလေးတွေဟာအလွန်ဆိုးပြီးတော့လူလိုနေရတာနဲ့မတူဘူးလို့လည်းကိုညီညီထွေးကပြောပါတယ်အင်းစိန်ထောင်ဟာအကျဉ်းသားဥယျာဉ်9000လောက်သာဆက်မိမဲ့ပြီးခဲ့တဲ့နှစ်စစ်အာဏာသိမ်းချိန်ကစပြီးတော့ င်းစိမ့်နောင်ထဲမှာဖမ်းဆီးထားတဲ့သူဟာတောင်းကြော်ပြီးလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်စစ်တပ်အာဏာသိမ်းချိန်ကစပြီးနိုင်ငံတော်ဖမ်းဆီးခဲ့တဲ့သူဟာ13,000ကျော်လာပြီဖြစ်ပြီးတော့သေဆုံးသူက1,930ရှိပြီလို့ AABB ကဧပြီ6ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ AABB ရဲ့စီးရင်တွေဟာချက်ကားပြောဆိုတာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ခင်ဗျာစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလျှက်စစ်မှုတွေအချိန်ကြာပြတ်တောက်ပြီးလောင်စာဆီဈေးတွေလည်းတက်နေတာကြောင့်စီးပွားရေးလုပ်ငန်းတွေအတွက်မရေရာမှုတွေပုံများလာနေပြီးတော့မြို့ကြီးတွေမှာနေထိုင်သူတွေပိုပြီးတော့ခက်ခဲလာတယ်လို့ရန်ကုန်မန္တလေးနဲ့မြို့ကြီးတချို့မှာနေထိုင်သူတွေက VOA ကိုပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလနောက်ပိုင်းကစလို့မီးမကြာခဏပြတ်တာတွေဖြစ်ခဲ့ပြီးတော့ဇန်နဝါရီလထဲမှာတော့မီးဖြတ်တဲ့အချိန်ပိုကျလာတာပါရှေ့မေလအထိဒီလိုအချိန်ကြာမီးဖြတ်တာတွေဆက်ရှိနေဦးမယ်ဆိုတာကိုလည်းစေုပ်ချုပ်ရေးကောင်စီကပြောထားပါတယ်လျက်စစ်တာအပိစက်ယုံတွေမှာသုံးရတဲ့သဘာဝတန်းငွေအတွက်ကုန်ကြစရိတ်နဲ့ထိမ့်သိမ့်ပြည်ပြင်းစရိတ်တက်လာတာရေနာကန်းတဲ့သဘာဝတန်းငွေစီမံကိန်းအစ်စ်မြင့်ပြည်ပြင်းတာတွေလုံနေတာတွေအပြင်ကြားပြည်နယ်မှာရှိတဲ့လျက်စစ်တာအပိတာဝါတိုင်းတွေကိုအတိုက်ခံတပ်ဖွဲ့တွေကတိုက်ခိုက်တာတွေရှိနေတာကြောင့်ခုလိုမီးဖြတ်ရတာဖြစ်တယ်ဆိုပြီးတော့စစ်ကောင်စီဘက်ကပြောဆိုထားပါတယ်မနက်ငယ်နဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့ကြတဲ့ပြင်သစ်ဒေါ်တော်ဆိုင်းရင်ကုမ္ပဏီနဲ့ American Chevron ကုမ္ပဏီတွေဟာလည်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံထဲကနေသူတို့ရဲ့လုပ်ငန်းတွေကိုပြန်ရုပ်သိမ်းခဲ့ကြတာပါမြန်မာပြည်သူတွေအတွက်တော့အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးနဲ့လူမှုစီးပွားရေးအကျပ်တဲတွေဖြင့် COVID-19 ကပ်ရောဂါအန္တရာယ်ရှိနေချိန်မှာလျှက်စစ်မီးပြဿနာကိုပါကြုံနေရတာဖြစ်ပါတယ်ခင်ဗျာယူကရိန်းစစ်ပွဲကြောင့်အာရှတိုက်ရဲ့အခုနဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာအရင်ကခမန်းထားတာထက်ပိုပြီးတော့နှေးကွေးနိုင်ပွဲရှိတယ်လို့အာရှဖွံ့ဖြိုးတိုးတက်ရေးဘဏ် ADB ကမနေ့ပုံထူးနေ့ကပြောလိုက်ပါတယ်။ COVID-19 ကာယရောဂါကြောင့်စီးပွားရေးပြန်နလန်ထူးဖို့ကြိုးစားနေချိန်မှာအခုလိုယူကရိန်းစစ်ကြောင့်ပိုပြီးတော့နှောင့်နှေးလာနိုင်တယ်လို့အစိုးရကစားထုတ်ပြန်လိုက်တာဖြစ်ပါတယ်။တရုတ်နဲ့အိန္ဒိယအပါအဝင်ဒေသရင်းတစ်ခုလုံးရဲ့စီးပွားရေးဒီနှစ်အတွင်းမှာ 9.2% လုံးပဲတိုးလာနိုင်မယ်လို့ ADB ရဲ့အစိုးရကစားကခန့်မှန်းပါတယ်။မနေ့က 6.9% အထိရှိခဲ့ပေမဲ့ပြီးခဲ့တဲ့ဒီဇင်ဘာလမှာ 9.3% အထိရှော့ချခံမှန်းခဲ့ပြီးအခုတစ်ခါမှာတော့အဲ့ဒီဒီဇင်ဘာလကခံမှန်းချက်ထက်ကိုထပ်ပြီးတော့လျော့သွားတာဖြစ်ပါတယ်။ကျောင်းနိုင်ငံစီးပွားရေးဟာအခုနှစ်တွင်900%ကြီးထွားလာနိုင်ပေမဲ့ဒီဇင်ဘာလကခံမှန်းချက်ထက်နည်းသွားသလို2021ခုနှစ်က 8.1% တိုးချက်လာတဲ့ပမာဏထက်စာရင်အတော်လေးကိုအားနည်းသွားတာဖြစ်ပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ကေထန်ဂျီဘရောင်းဂျက်ဆန်ကိုခန့်အပ်ဖို့အစိုးရတင်သွင်းထားတာကိုအထက်လွှတ်တော်မှဒီနေ့မဲခွဲဆုံးဖြတ်သွားမှာဖြစ်ပါတယ်။အထက်လွှတ်တော်အနေနဲ့နောက်ဆုံးမဲခွဲတာကိုဒီနေ့နေ့လယ်ပိုင်းမှာလုပ်သွားမှာဖြစ်တယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်6ရှူမာကမနေ့နောက်ပိုင်းကပြောလိုက်ပါတယ်။ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီအမတ်နေရာ50စီနဲ့တူနေတဲ့အထက်လွှတ်တော်မှဒီမိုကရက်တွေဘက်ကအဆုံးဖြတ်မဲအသာစီးရထားတဲ့အပြင်Republican အထက်လွှတ်တော်အမတ်3ဖြစ်တဲ့ Susan Collins, Lisa Murkowski နဲ့ Mitt Romney တို့အားလုံးကလည်းတရားသူကြီး Jackson ကိုအစိုးပြုထားတာကိုထောက်ခံအတည်ပြုသွားမယ်လို့ပြောထားပါတယ်။တကယ်လို့အထက်လွှတ်တော်ကအတည်ပြုခဲ့မယ်ဆိုရင်အသက်52နှစ်ရှိဖြစ်တဲ့ Federal အယူခံတရားရုံးတရားသူကြီး Jackson ဟာ American တရားရုံးချုပ်မှာပထမဆုံးတာဝန်ထမ်းဆောင်တဲ့လူမဲအမျိုးသမီးတရားသူကြီးဖြစ်လာမှာဖြစ်ပြီးတော့လူမဲတွေထဲကတတိယမြောက်တရားရုံးချုပ်တရားသူကြီးဖြစ်လာမှာပါ။အမေရိကန်တရားရုံးချုပ်မှာလက်ရှိတရားသူကြီးအဖြစ်တာဝန်ထမ်းဆောင်နေတဲ့အမျိုးသမီးတရားသူကြီး3ယောက်ရှိပြီးတော့သူကိုအတည်ပြုခဲ့မယ်ဆိုရင်တော့အမျိုးသမီးတရားသူကြီး4ယောက်ရှိသွားမှာဖြစ်ပါတယ်။ဒါဟာအမေရိကန်တရားရုံးချုပ်သမိုင်းမှာပထမဆုံးအကြိမ်အမျိုးသမီးတရားသူကြီး4ယောက်တပြိုင်တည်းတာဝန်ထမ်းဆောင်တာဖြစ်လာမှာပါ။ညာ
ဧပြီလ9ရက်ကြာသပတေးနေ့ညရဲ့ထိတ်တဲရောက်သတင်းတွေကိုကိုစုံဝင်းလိုက်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ပထမဆုံးတော့ဗဟိုဗန်ဒုတိယဥက္ကဋ္ဌဒေါ်သန်းသန်းဆွေသူ့ရဲ့နေအိမ်မှာတနက်နေ့ပြစ်ခတ်ခံရတဲ့သတင်းကိုပြောပြပေးကြပါမယ်။မြန်မာနိုင်ငံဗဟိုဗန်ရဲ့ဒုတိယဥက္ကဋ္ဌတဦးဖြစ်တဲ့ဒေါ်သန်းသန်းဆွေဟာဒီကနေ့မနက်ပိုင်းမှာတနက်နေ့ပြစ်ခတ်ခံရပြီးတော့အရေးပေါ်ဆေးကုသမှုခံယူနေရတယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးတာဝန်ရှိသူက VOA ကိုပြောပါရယ်ဗဟန်းမြို့နယ်ရွှေကုံရိပ်မုံအိမ်ယာတိုက်ခန်းတစ်ခုမှာပြစ်ခတ်မှုဖြစ်ခဲ့တဲ့သတင်းအပြည့်အစုံကိုကျော်ကျော်သိန်းပြောပြပေးပါရှင
်မြန်မာနိုင်ငံဗဟိုဗန်မှာဒုတိယဥက္ကဋ္ဌတာဝန်ယူထားသူတယောက်ဖြစ်တဲ့ဒေါ်သန်းသန်းဆွေဟာသူ့ရဲ့နေအိမ်မှာဒီကနေ့ဧပြီလ9ရက်နေ့မနက်ပိုင်းကပြစ်ခတ်ခံခဲ့ရပါတယ်လက်ရှိမှာတော့တမတော်စစ်ဆေးရုံမှာကုသမှုခံယူနေတယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ရဲ့ဒုတိယအဖွဲ့ခေါင်းဆောင်ဦးသက်ဆွေက VOE ကိုပြောပါရယ် ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ ဘိုးဘန်ဒုကရဒေါ်သန်းသန်းဆွေတိခခံရမှုဟာဘယ်သူလက်ချက်လဲဆိုတာအသေးချာမသိရသေးပါဘူး။နိုင်ငံရေးဝန်ဝင်နဲ့ပတ်သက်လို့ဘိုးဘန်ကထိန်းချုပ်တဲ့မူဝါဒတချို့အခုရပိုင်းအမှုဟာဘယ်သူလက်ချက်လဲဆိုတာအသေးချာမသိရသေးပါဘူး။
နိုင်ငံဝန်ဝင်နဲ့ပတ်သက်လို့ဘိုးဘန်ကထိန်းချုပ်တဲ့မူဝါဒတချို့အခုရပိုင်းအမှုတွင်ထုတ်ပြန်ခဲ့တဲ့အတွက်ဝေဖန်မှုတွေရှိနေချိန်မှာဒီပြစ်ခတ်မှုဖြစ်ခဲ့တာပါ။ဒေါ်သန်းသန်းဆွေဟာရွှေဒေါ်လာကြီးကြပ်ရေးအဖွဲ့မှဥဆောင်သူတူးဖြစ်တယ်လို့မြန်မာနိုင်ငံဘန်လုံငန်းမှာအတွေ့အကြုံရင်းနဲ့ရရှိတူးလဲဖြစ်ပါတယ်ခင်ဗျာ။
ဘိုဘန်ဒုကရဒေါ်သန်းသန်းဆွေတွေ့ရနေအိမ်မှာတနက်ပြစ်ခံရပြီးတော့တပ်မတော်စေယုံမှာလက်ရှိစေကူတာမှုခံယူနေရတဲ့အကြောင်းသတင်းကိုကြော်ကြော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံဘက်ကိုပို့မဲ့လက်နက်တွေထိုင်းမှာဖမ်းမိတဲ့အကြောင်းကိုတင်ပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်ထပ်ဖီနယ်ကနေပြီးတော့မြန်မာနိုင်ငံကရင်ပြည်နယ်မြောက်ဝတီမြို့ဘက်ကိုပို့မ ဒီလက်နက်တွေကိုမြန်မာနိုင်ငံဘက်ခြမ်းကိုတရားမဝင်ပို့ဆောင်မှုကြိုးပမ်းမှုမှာပတ်သက်နေတဲ့မြန်မာနိုင်ငံသားစောအောင်စန်းထွေးအပါအဝင်3ဦးကိုဖမ်းဆီးထားတယ်လို့လည်းထိုင်းရဲမှုကသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။သတင်းပြေဆုံးထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံကရင်ပြည်နယ်မြောက်ပြည်ဘက်ကိုပို့ဆောင်မဲ့စစ်တုံးလက်နက်တွေကိုထိုင်းနိုင်ငံအတွင်းပိုင်းကနေရက်မြုပ်နယ်တစ်ခုဖြစ်တဲ့တပ်ပြည်နယ်တွေကမဲလက်မှတ်မြုပ်နယ်အထိ JND Express Parcel ပို့ဆောင်ရေးကုမ္ပဏီဝန်ဆောင်မှုနဲ့ပါဆယ်ထုတ်ပြီးပို့ဆောင်ခဲ့တာဖြစ်ပါတယ်။ပါဆယ်ထုတ်အလေးချိန်ကတာမန်ထက်ပိုလေးနေတဲ့အတွက်ပါဆယ်ပို့တဲ့ကုမ္ပဏီကတင်္ဂါမကင်းဖြစ်တာကြောင့်သက်ဆိုင်ရာအာဏာပိုင်တွေကိုအကြောင်းကြားသတင်းပေးခဲ့ရကလေဧပြီလ၄ရက်နေ့ကလက်နက်9လက်ကိုဖမ်းမိခဲ့ပါတယ်ဒီနောက်လက်နက်တွေကိုလက်ခံသိမ်းယူတဲ့သူတွေရဲ့နေအိမ်တွေကိုဆက်လက်စုံစမ်းရကလေလက်နက်စုစုပေါင်း12လက်ကိုဖမ်းဆီးခဲ့ကြောင်းထိုင်းအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်လက်နက်တွေဖမ်းမိတာနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာပြည်내ရဲချုပ်အခရာဒက်ဖီမွန်ဆရီကအခုလိုပြောဆိုသွားပါတယ်လက်နက်တွေနဲ့အတူလက်နက်သေးယူပို့ဆောင်တဲ့တရားခဏ်တွေကိုဖမ်းမိပါတယ်။ပါဆယ်ပို့နေတဲ့ကုမ္ပဏီကိုတုံးပြီးတရားမဝင်လက်နက်တွေပို့ဆောင်ဖို့ကြိုးစားတာဖြစ်ပါတယ်။တရားခဏ်စောအောင်စန်းထွေးနေထိုင်နေတဲ့နေအိမ်ကိုရှာဖွေရင်းနဲ့နောက်ထပ်လက်နက်တွေပါဖမ်းဆီးခဲ့ပါတယ်။အဓိကလက်နက်ပွဲစားတွေကိုလည်းဆက်လက်ဖော်ထုတ်သွားပါမယ်ဆိုပြီးပြောသွားတာပါ။ဖမ်းမိတဲ့လက်နက်တွေကိုမြောက်ရီမြို့မှာနေထိုင်နေတဲ့ကရင်လက်နက်ကိုင်အဖွဲ့ဝင်တဦးထံကိုပေးပို့ဖို့လှုံ့ဆော်နေတာဖြစ်ကြောင်းအရင်တုန်းကလည်းအခုလိုမျိုးပါဆယ်ဝင်ဆောင်မှုနဲ့မြောက်ရီဘက်ကိုပို့ဆောင်ပေးခဲ့ကြောင်းဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားစောအောင်စန်းထွေးကဝန်ခံထွက်ဆိုတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့တုန်းကလည်းမင်းဆောင်မျိုးမဟာဝံစီရင်စုမဲ့ကိုကင်းကြီးရွာရက်ကွက်လေးအပိုင်းတောင်ရင်မြင့်နီးကမြက်တော်တွေထဲမှာတနက်အစ်စ်ခုနှစ်လက်နဲ့မှန်ဘလူးတစ်ခုပိုင်ရှင်မဲ့ဖမ်းဆီးရမိတယ်ဆိုပြီးထိုင်းနယ်ခြားဆောင်တပ်ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံဘက်ကလက်နက်မှောက်ကိုတွေကနေဒုစရိုက်လုပ်ငန်းတွေလုပ်နေတဲ့အဖွဲ့တွေစီလက်နက်တွေတရားမဝင်ရောင်းချပို့ဆောင်မှုတွေလည်းအရင်ကရှိခဲ့ပူပါတယ်ရှင်
။မြန်မာနိုင်ငံဘက်ကိုပို့မဲ့လက်နက်တွေထိုင်းမှာဖမ်းဆီးရမိတဲ့သတင်းမအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဖမ်းဆီးခံထားရတဲ့အရွယ်မရောက်သူတွေနဲ့မတန်ဆွမ်းနေအခွင့်အရေးဆုံးရှုံးနေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ဆရာနာသိမ့်မှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်နေဆိုပြီးတော့ဖမ်းဆီးခံထားရတဲ့အသက်မပြည့်သေးသူကလေးငယ်အရေးအတွက်ကရန်ကုန်တမျိုးထဲမှာအယောက်300ကျော်ရှိနေပါတယ်။သူတို့မှာကလေးငယ်အခွင့်အရေးတွေဆုံးရှုံးနေတယ်လို့ကလေးငယ်အရေးလှုပ်ရှားသူတွေကပြောပါတယ်။အလားတူပါပဲဖမ်းဆီးခံထားရတဲ့မတန်ဆွမ်း န်းသူတွေအပေါ်မှာလည်းပြင်းထန်တဲ့ဖိနှိပ်မှုတွေရှိနေပါတယ်။တရားစွဲခံရသူတွေမှာခုခံခြေပပိုင်ခွင့်တော့ရဖို့ခက်ခဲနေတယ်လို့မတန်ဆွမ်းအရေးလှုပ်ရှားသူတွေကပြောပါတယ်။ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကလေးငယ်တွေနဲ့မတန်ဆွမ်းနေတဲ့အခွင့်အရေးဆုံးရှုံးနေတဲ့အခြေအနေရန်ကုန်ကလာတဲ့သတင်းမဆုမြတ်မှုပြောပြပေးပါရှင်။
စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ဆန္ဒပြလူငယ်တွေကိုအကြမ်းဖက်ဖမ်းဆီးတာအပြင်ဘုံကွဲမှုတွေလက်နက်မှုတွေနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးမှုတွေအတွင်းမှာ18နှစ်အောက်အသက်မပြည့်သေးတဲ့ကလေးငယ်တွေမတန်ဆွမ်းနေလဲဖမ်းဆီးခံထားရပါတယ်။လက်လန်းနေတဲ့လောက်စီရင်တွေအရရန်ကုန်တမြို့ထဲမှာတဲ့ဖမ်းဆီးခံထားရတဲ့ကလေးငယ်300ကျော်လောက်ရှိတယ်လို့ကလေးတငယ်အရေးလှုပ်ရှားသူရှေ့နေတယောက်ကပြောပြပါတယ်။ကလေးတငယ်ဥပဒေနဲ့မညီညွတ်စွာရဲစခန်းတွေမှာချုပ်နှောင်ခံရတာကလေးအမှုတွေကိုစောလျင်စွာစစ်ဆေးဖို့ဥပဒေပြဋ္ဌာန်းထားပေမဲ့ဥပဒေနဲ့မညီကြံ့ကြာနေတာတွေကြောင့်ကလေးငယ်တွေရဲ့စိတ်ပိုင်းယုံပိုင်းပြဿနာတွေပိုပြီးကြုံတွေ့နေရတာတွေလည်းရှိတယ်လို့ပြောပါတယ်
။ဒီကလေးတွေကိုတင်းနှဲကြောင်းမရောက်ခင်မှာရဲစခန်းတွေမှာစစ်ကြောရိုးရောက်သွားတဲ့ဟာမျိုးတွေရှိတဲ့ခါကျတော့အဲ့ဒီလူမျိုးကလေးတွေကဘာဖြစ်လဲဆိုတော့ဟိုထိခိုက်ဒဏ်ရာထားတာတို့ပြတ်တချွတ်ကြောက်လန့်နေတာတို့အလွန်ကျွံစိုးရိမ်နေတာတို့ဆိုရဲအဲ့လိုမျိုးစိတ်ပိုင်းဆိုင်ရာပြဿနာတွေနဲ့ပတ်သက်တဲ့ကုသမှုတို့နောက်ပြီးပံ့ပိုးကူညီမှုတို့အဲ့မရှိဘူးပြောတဲ့ခါကျရင်လည်းသူကတိတ်ပြီးတော့ဒီဟာနဲ့ပတ်သက်ပြီးတိတိကျကျဟိုဝန်ဆောင်မှုတွေကူညီပေးတာမျိုးတွေတိတ်မရှိဘူးသူကကျတော့ဒီအမင်းချပြီးတင်းနှဲချောင်းနေမှာကတော့နည်းနည်းလေးစီနီယာကြတဲ့လူတွေကပေါ်လာတဲ့ပစ္စည်းတို့သူတို့ကယူရတဲ့ဘောတွေတွေ့ရတယ်ပေါ့နော်အဲ့တော့မိဘတွေကလည်းဒီ COVID-19 အခြေအနေရောက်တော့ပြီးတဲ့ခါကျလုံခြုံရေးအခြေအနေရောက်ကလေးနဲ့တရားတွေ့ဖို့တော့ဒီမလွယ်သေးဘူးပြီးမတွေ့သေးဘူးပေါ့နော
်ဖန်စီခံထားရတဲ့ကလေးငယ်အများစုဟာတက်မတော်ပြုတ်ကွဲအောင်လှုပ်ဆောင်မှုပုံမှန် 905 ကာကြီးနဲ့တရားစွဲခံထားရတယ်လို့အကြမ်းဖက်ဥပဒေတစ်ခုဖြစ်တဲ့90ညပောက်ကွဲစေတတ်သောလက်နက်ဥပဒေဆိုင်ရာပုံမှန် 345 ရို့နဲ့တရားစွဲခံရတာတွေများတယ်လို့ရှေ့နေတွေကပြောပါတယ်ရန်ကုန်တိုင်းမန္တလေးတိုင်းတို့မှာတော့ထောင်ချခံရတဲ့ကလေးငယ်တွေကိုလူငယ်လေးချင်ရဲ့စခန်းချောင်းတွေမှာထားပြီးမြတ်ချားဒေတာတွေမှာတော့တီးခြားခွဲထားတာမျိုးရှားပါတယ်။ဆရာနာရှင်ဆက်ရှင်ရဲ့လှူရှားသူတွေကိုဖမ်းဆီးတိုင်ဖို့အတွက်သူတို့မိသားစုဝင်ကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေကိုစစ်ကောင်စီကတစားကန်သဘောမျိုးဖမ်းဆီးထားတာတွေရှိတယ်လို့လည်းရှင်းနေတွေကပြောပါတယ်။တရားစီရင်ရေးဘက်မှဆိုရင်လည်းပြစ်မှုထင်ရှားစွာမပြနိုင်သူတို့ကိုတော့မှအမြင့်ဆုံးထောင်ဒဏ်ချနိုင်ဖို့အတွက်အာဏာပိုင်တွေကလှုံ့ဆော်လာတာရှိနေပြီးတော့လူငယ်ချမ်းသာခွင့်ပေးတဲ့နေရာမှာလည်းကလေးတွေအတွက်ထည့်သွင်းစဉ်းစားတာမျိုးမရှိဘူးလို့ရှေ့နေကပြောပါတယ
်။ကလေးသူငယ်ခွင့်များဆိုင်ရာဥပဒေရဲ့ကျွန်တော်တို့ကဒီအခြားနည်းပြန်တော့ကြံဆောင်ရခြင်းလို့ခေါ်တဲ့ diversion ဆိုတာစနစ်ရှိတယ်။အမင်းချတဲ့တရားသူကြီးများကဟိုတတိမမီမှုလာတာပါလားမသိဘူး။သူကအဲ့မှာဆုံးမတတိပေးလို့ရတဲ့အလုပ်တွေလည်းရှိတယ်။ပြီးတဲ့ခါကျရင်ကျွန်တော်တို့ကအမြင့်ဆုံးမှတင်တဲ့ကြောင်ပို့ရတာပေါ့လေ။အဲ့ကြားထဲမှာအဆင်စင်နေရှိတယ်။အတိအားတွေကိုတခါမှသူကဟိုကြည်တာမှုမရောတချို့ကဆိုရင်ကလေးတွေဆိုရင်ဟိုအမှုတွေမထင်ရှားဘူးမထင်ရှားတော့ညာလဲချတာပဲမင်းကပြောချင်တဲ့အိပယ်ကမိဘရက်ထံပြန်ဟပ်ပေးလို့ရတဲ့ကိစ္စပြီးရင်ပြုပြင်ပေးလို့ရတဲ့ကိစ္စအိမ်မှာနေပြီးတော့လူမနိုင်ချစ်ချင်းမောင်းမှနေလို့ရတဲ့ကိစ္စနောက်ပြုပြင်ရင်လေသူတင်တဲ့နေပယ်တက်ဖို့လုပ်ရတယ်ဆိုရင်လုပ်လို့ရတဲ့ကိစ္စအဲ့လိုကိစ္စတွေတခုမှကိုမယွင်းချဲပဲနဲ့နောက်ဆုံးဟိုအမင်းချတဲ့ဟာကိုပဲတွားတာမျိုးတွေ့နေရတယ်ဘောနော်ကလေးတွေကတင်းနှဲကြောင်းမှရှိလို့အချိုးကျစုတခုမှမရှိဘူးတကယ်တော့ကလေးတွေကဒီလူလူငင်းနဲ့ပတ်သက်တဲ့အမျိုးပါဆိုရင်တော့ဥစားပေးနံပါတ်1အနေနဲ့စဉ်းစားတင်တဲ့ဟာဖြစ်ပါတယ်တကယ်တော့လေအဲ့ဒီဟာကစဉ်းကိုစဉ်းစားမယ့်ဟာပ
ါအသက်မပြည့်သေးတဲ့ကလေးငယ်တွေကိုတစားကအနေနဲ့ဖမ်းဆီးနေမှုတွေကစစ်ကောင်စီအနေနဲ့ကလေးတွေငယ်အခွင့်အရေးကိုချိုးဖောက်နေတာဖြစ်တယ်လို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥက္ကဋ္ဌကိုပါချိုးဖောက်နေတာဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်ကုလသမဂ္ဂကလေးအခွင့်အရေးကော်မတီရဲ့ဇူလိုင်လအတွင်းထုတ်ပြန်ချက်အရဆိုရင်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလုံခြုံရေးတပ်တွေရဲ့လက်ချက်နဲ့အသက်မပြည့်သေးတဲ့ကလေးငယ်85ယောက်ထိဆုံးခဲ့ပြီးတော့တထောင်နီးပါးဖမ်းဆီးခံထားရတယ်လို့ဖော်ပြပါဗျ။ဒါတွေနဲ့ပတ်သက်လို့လူငယ်တန်းချောင်းတွေနဲ့ဗီဒီယိုဝင်ကြီးဌာနဘက်ကအကြိမ်ကြိမ်ဆက်သွယ်မေးမြန်းဖို့ကြိုးပမ်းခဲ့ပေမဲ့ပြန်လည်တုံ့ပြန်ဖြေဆိုတာမျိုးမရှိပါဘူး။အခုလိုကလေးငယ်တွေအခွင့်အရေးတွေဆုံးရှုံးနေကြတယ်လို့ဖမ်းဆီးခံထားရတဲ့မတန်ဆွမ်းသူတွေမှလည်းပြင်းထန်တဲ့ဖိနှိပ်မှုတွေခံနေရတယ်လို့မတန်ဆွမ်းအခွင့်အရေးဆောင်ရွက်နေသူတွေကပြောပါတယ်။တရားဆွဲခံရတဲ့အခါတရားရင်ဆိုင်ဖို့စေကူတာမှုခံယူဖို့တွေခက်ခဲနေတယ်လို့မတန်ဆွမ်းအရေးလှုပ်ရှားနေသူတယောက်က VOA ကိုပြောပြပါတယ်
။ကိုယ်ကခြေပါကွန်းလို့နော်ကျွန်တော်တို့ကျန်တဲ့ဖြစ်ရှင်းကွန်းတို့မှာလည်းအမှန်ဒီတက်ဆိုင်ရာပုံပေါ်တွေနဲ့ချိတ်ဆက်ဆောင်ရွက်ဖို့ကသူတို့မှာခွင့်ရရတော့နေနေတယ်။ဘယ်သူအကူအညီတောင်းမလဲမသိဘူးပေါ့ဗျာနော်။ဟောဘယ်လိုချိတ်ဆက်ပြီးတော့အမှန်တရားကိုဘယ်လိုပေါ်ထုတ်ရမလဲဆိုတာသူတို့မှာအဲအဲ့ဒီသူတို့မှာခက်ခဲနေတာကြီးရှိနေတယ်။ဘာလို့ကျွန်တော်တို့ကြောက်ရလဲ။ကျမရေဆောင်ချောင်းမှုတွေကျွန်တော်စိုးရင်ကြက်ရှိတယ
်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတော်ဝန်ဖမ်းဆီးခံရသူ1000ကျော်မှာပြစ်ဒဏ်ချခံရသူ900ကျော်ရှိတယ်လို့နိုင်ငံအကြံအများကူညီဆောင်ရှောက်ရဲ့အသင်း AAPB ရဲ့ဧပြီလ9ရက်နေ့အထိစီးရင်မှာဖော်ပြပါရတယ်။သ တည်တံပေးခံရသူ59ယောက်ထဲမှာတော့ကလေးငယ်2ယောက်ပါဝင်တယ်လို့ AABB ကစည်ရင်ပြုစုမှတ်တမ်းတင်ထားပါတယ်မြန်မာစစ်ကောင်စီကတော့ AABB ရဲ့စည်ရင်ဟာချက်ကားထားတဲ့စည်ရင်တွေဖြစ်တယ်လို့ပြောကြားလို့ရှိပါတယ်
ဖန်စီထိန်သိမ်းခံထားရတဲ့ကလေးတငယ်လေးနဲ့မတန်ဆွမ်းနေရဲ့လက်ရှိအခြေအနေမဆုမျက်မှုပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ကြာသာပတေးနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။သောရရှင်များရှင်။ယူကရိန်းနိုင်ငံကိုရုရှားကနေကျူးကျော်စစ်ထိုးနေတာကြောင့်နိုင်ငံအနှံ့မြို့တွေကအေးနေအိမ်တိုက်တာအဆောက်အဦတွေဟာဘုံးနံတင့်ပြီးတော့ပြားကျေကုန်ကြရပါတယ်။ယူကရိန်းနိုင်ငံသားတွေဟာလည်းရုရှားကိုပြန်လည်ခုခံတိုက်နေကြတဲ့သူတွေကနေလွဲလို့အရက်သားအများအပြားအိုးရင်ဆွန်ခွာပြီးထွက်ပြေးနေကြရတာသတင်းသုံးပတ်မှာလူပေါင်း3,000ကျော်သွားပြီဖြစ်ပါတယ်။ VOA ပုံပြရုပ်သံမှာရှုစားနိုင်ပါတယ်။ကိုဝင်းခံမောင်းနဲ့အမတ်အေးတနာကျော်တင်ဆက်ပေးထားတာပါ
။ရုရှားကျူးကျော်စစ်ရဲ့လက်နက်ကြီးနဲ့တနက်ပစ်ခတ်မှုတွေကြောင့်မလလည်းထီဆိုရင်ယူကရိန်းကနေပြီးတော့လူပေါင်း3,000ကျော်ထွက်ပြေးရပြီဖြစ်ပါတယ်။ဒီနှုန်းနဲ့ဆိုရင်လူတွေအစုလိုက်ထွက်ပြေးကြရတာ2015 Syria ပြည်ပခတ်ထက်ကျော်သွားနိုင်တယ်လို့ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးရုံးကပြောပါတယ်။တချို့နိုင်ငံတွေမှာလူကြီးတွေ့တာကြာလို့တကယ်အရေးအတွက်ကပိုပြီးတော့များနိုင်ပါတယ်။ယူကရိန်းကထွက်ပြေးလာရသူ60ရာခိုင်နှုန်းလူ 1.8 သန်းကျော်လောက်ပိုလန်နိုင်ငံကိုသွားတာပါ။ကျန်သူတွေကဟန်ဂေရီ၊မော်ဒိုဗာ၊ရူမေးနီးယားနဲ့ဘယ်လာရုစ်နိုင်ငံတွေစီသွားကြပါတယ်။အိုးရင်စွန့်ပြေးရသူအရေးအတွက်နေ့စဉ်2-3 သိန်းတိုးလာနိုင်တယ်လို့ကုလသမဂ္ဂကပြောပါတယ်။ယူကရိန်းမှာလက်နက်ကင်ပဋိပက္ခက2014အစောပိုင်းမှာစတာဖြစ်ပြီးတော့နောက်တော့နိုင်ငံရှေ့ချိုင်းယူကရိန်းထိန်းချုပ်နယ်မြေနဲ့ရုရှားထိန်းချုပ်နယ်မြေနယ်စပ်တစ်လျှောက်တိုက်ပွဲငယ်တွေမကြာခဏဖြစ်ပွားနေတာပ
ါ I think the key thing to remember is that Ukraine
အထူးကသိထားရမှာကယူကရိန်းမှာစစ်ဖြစ်နေတာရှင်းနေကြလာပြီဆိုတာပါပဲသူတို့အတွက်အခုမှအထူးအဆန်းထပ်ဖြစ်တာမဟုတ်ပါဘူးဒါကိုတွေးထားပြီးသားပါတိတ်မဆိုးပင်မဲ့ချိန်ချမှုအနေနဲ့တော့နေလာရတာရှင်းနေရှိပါပြီ
တမိုင်းတွင်တဲ့ဒီဖြစ်ခဲ့ရတဲ့လူတွေအနောက်နိုင်ငံပဲရွှေ့ပြောင်းမှုကဥရောပမှာဆယ်စုနှစ်တွေနဲ့ချီအများဆုံးလုပ်နေဖြစ်နေတဲ့ပြဿနာပါအခုယူကရိန်းဒုက္ခသည်အရေးအတွက်က2017ကော်ဆိုဗိုစစ်ပွဲပထမဆက်တည့်ရက်မှာထွက်ပြေးရတဲ့အရေးအတွက်ထက်လက်ဆနေပါများပါတယ်1999ဧပြီလအထိဆိုရင်ကော်ဆိုဗိုကဒေသခံ6သိန်းလောက်ဒုက္ခသည်ဖြစ်သွားပြီးတော့နောက်4သိန်းကပြည်တွင်းမှာပဲအိုးအိမ်ဆုံးပြေးခဲ့ကြရပါတယ်တဖြည်းဖြည်းနဲ့ဆိုရင်ယူကရိန်းကနေပြီးတော့လူပေါင်း6သန်းခွဲလောက်ထိထွက်သွားရနိုင်တယ်လို့ UNHCR ကပြောပါတယ်။အိန္ဒိယနိုင်ငံတွေစီပြေးကြတဲ့သူတွေကတော့အရေးပေါ်လိုအပ်ချက်တွေအတွက်အစိုးရတွေပရဟိတအဖွဲ့တွေနဲ့တွေ့ရပြပါပြီ။ဒါပေမဲ့သွားလာဖို့အခက်အခဲရှိသူတွေအတွက်ကတော့စိုးရိမ်စရာရှိပါတယ်
။ငွေကြေးတိတ်ပူစရာမရှိတဲ့သူတွေကမြန်မြန်ထွက်သွားလို့ရမှာဖြစ်ပြီးအဆင်အဆုံးသူတွေကတော့ကြံခဲ့မှာပေါ့လေ။ဒီတော့အကူအညီပေးဖို့ဆိုတာပြောရင်ဒါတွေကိုထည့်တွဲရပါမယ်။အကူအညီပေးဖို့ပြောရင်ထည့်စင်စားရမယ့်အချက်ပါလူသားချင်းစာနာမှုအကူအညီဒုက္ခဒေရီကိုပေးရမယ့်အကူအညီပါဒီထဲမှာတတော်များများကတက်ကြီးတွေမတန်ဆွမ်းသူတွေကလေးပါတဲ့သူတွေသူတို့တွေကတိတ်လွတ်လပ်ကူသွားလို့လာလို့ရမှာမဟုတ်ပါဘူ
းအခုဖြစ်နေတဲ့ပုံကဥရောပမှာဖြစ်ခဲ့တဲ့လူရွှေ့ပြောင်းမှုပြဿနာနဲ့ဆင်တူတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ဒုတိယကမ္ဘာစစ်အတွင်းမှာဥရောပတလောဂျာမန်လူမျိုး12သန်းအိုးအိမ်ဆုတ်ခွာပြေးခဲ့ကြရပါတယ်နောက်တစ်ခုက2015ဆီးရီးယားပြည်ပခါမှာလူပေါင်း2,000ကျော်ဥရောပသမဂ္ဂနိုင်ငံတွေစီရောက်လာကြလို့ခေလွန်ကွင်းပေးတဲ့စနစ်တွေလူဝင်မှုကြီးကြပ်ရေးစနစ်တွေမနိုင်နိုင်အောင်ဖြစ်ခဲ့ရပါတယ
်။ဆွီဒင်မှာဂျာမနီမှာတွေလည်းကြုံပြီးပါပြီ။အခုဆိုဂျာမနီပါပါပါတယ်။ဥပမာဒီဒုက္ခကြေတွေအများကြီးဝင်လာတာကိုကင်တွယ်ဖို့2015ရုံးကတုံးခဲ့တဲ့မူပေါင်းတွေပြန်သုံးခိုင်းနေပါပြီ။ဒါကြောင့်အဲ့ရုံကအသုံးပြုခဲ့တဲ့ဤတွေဂျုံခဲ့တဲ့မားတွေကိုပြန်ယူပြီးအခုလိုအပ်ချက်အစ်စ်တွေနဲ့ကြက်အောင်ပြန်ညှိသုံးရပါမယ
်။အရင်ကမလုပ်စဘူးဥရောပသမဂ္ဂကလည်းယာယီအကာအကွယ်ပေးရေးညှဉ်းချချက်ထုတ်ဖို့သဘောတူထားပါတယ်။ဆိုလိုတာကယူကရိန်းကဒုက္ခသည်တွေကိုဥရောပသမဂ္ဂနိုင်ငံတွေမှာအနည်းဆုံး1နှစ်ယာယီနေထိုင်ခွင့်နောက်ထပ်1နှစ်တက်တန်းတိုးလို့ရနိုင်ချေပေးတာဖြစ်ပါတယ်။
နောက်ပြီးရင်တော့အချိန်တွေကရှေ့ဆက်ဘလို့ပြောင်းလာမလဲသူတို့ခိုလုံခွင့်ရှောက်ဖို့လူမလားတွေစက်ကြည့်ရမှာပါယူကရိန်းနဲ့ယူကရိန်းမှာဖြစ်နေတဲ့အချိန်တွေနဲ့ပတ်သက်ပြီးတော့ EU ရဲ့ထောက်ခံမှုကိုအချိန်မဆွဲဘဲနဲ့ပြသဖို့အထူးအရေးကြီးပါတယ်ဥရောပသမဂ္ဂတဲမှာလည်းသိသာစေပါတယ်ယာယီအကာအကွယ်ပေးနေထိုင်ခွင့်က EU တစ်ခုလုံးရဲ့အနီးထားပါဂျာမနီမှာဂရိမှာမဟုတ်ပါဘူး EU တစ်ခုလုံးမှာယူကရိန်းနဲ့ပတ်သက်တာကို EU ကတေချာရှင်းရှင်းလင်းလင်းပြောထားပါတယ်
ဖီယိုမြန်မာပိုင်းရဲ့ကြာသပတေးနေ့ညအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မကြာခင်မှာထုတ်လင်းပေးမယ့်ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးကိုနားဆင်ရဖို့ရှိပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
VOA American တန်ကနေမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ31 kHz 9383ညလှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 5885တို့ကနေထည့်ရထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။ည10နာရီခန့်ထုတ်လင်းပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။ဝါပြည်နယ်ဟာစစ်အင်အားအကြီးဆုံးဖြစ်ပေမဲ့မြမတမတော်နဲ့အပြစ်ခတ်ရက်စဲထားတာအနှစ်30ကျော်လာပါပြီ။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်အချင်းချင်းဖြစ်ကြတဲ့တိုက်ပွဲတွေမှာတော့ဝါတပ်ဖွဲ့ဟာဩဇာခံနေမြေချက်ထွင်နေပုံရတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တင်ဆက်ထားတာနားဆင်ပါရှင်။
ဝတ်တပ်ဖွဲ့နဲ့ဗမာတပ်မတော်အပြစ်အခတ်ရက်စဲထားတာအနှစ်30ကျော်လာပါပြီ။ဒီကာလအတွင်းဝတ်တပ်ဖွဲ့ဟာစစ်အင်အားအကြီးဆုံးတိုင်းရင်းသားအုပ်စုဖြစ်လာပြီးဘူတင်တန်းကျောင်းနဲ့ကေရာတင်တန်းကျောင်းတို့တောင်ရှိလာပါလေ။ထိုင်းမြန်မာနယ်စပ်မှာလည်းဝတ်တပ်ဖွဲ့ရဲ့တိုးချဲ့နေမြေရှိပါတယ်။တရုတ်ပြည်တွင်းစစ်မှရှုံးနိုင်သွားတဲ့ကူဝင်တန်တရုတ်ဖြူတရင်အချို့ရှမ်းပြည်နယ်ဝဒေသကို1950ပြည့်လွန်အစောပိုင်းမှာဝင်ရောက်အခြေစိုက်စဉ်ကဝတ်တပ်မရှိသေးပါဘူး1960ပြည့်လွန်နှစ်မှာတရုတ်ပြည်တပ်အနိုင်ကျင့်တာကိုခုကနဲ့ဒေသမားပျောက်ကြားတွေပေါ်လာပါလေဝဒေသကိုဗမာကွန်မြူနစ်ဘကပဝင်လာတော့မှဘကပတက်တဲ့ဒေသခံဝတွေပဝင်လာပါလေဘကပဟာဒေသမားပျောက်ကြားအဖွဲ့ခေါင်းဆောင်တွေကတစ်ဆင့်ဝလူစုကိုစီယုံသိမ်းသွင်းနိုင်တဲ့အတွက်ရဲရင်ပြီးတိုက်ရိုက်ကြိုက်ရှိတဲ့ဝတ်တပ်ဖွဲ့ပေါ်ထွက်လာကြောင်းသိရပါတယ်အဲ့ဒီကလေးကပေါ့ယိုချမ်းနဲ့ကြောင်းကြီးလိုင်ဟာထင်ရှားတဲ့ခေါင်းဆောင်တွေဖြစ်ပါတယ်။ဘကပကိုပုံခံတဲ့အခါမှာဝတ်တပ်ဖွဲ့၊ကိုကန်တပ်ဖွဲ့၊မိုင်းလာတပ်ဖွဲ့၊ NDA ကချင်းတပ်ဖွဲ့စတဲ့ကလီယာတပ်ဖွဲ့တွေပေါ်ထွက်လာပါတယ်။ဒီထဲမှာဝတ်တပ်ဟာထိုင်းမြန်မာနေသက်အထိနေချက်လာပါတယ်
။မွေးစေးမောင်ခိုလမ်းကြောင်းတွေရှိတဲ့ရှမ်းထိုင်းနယ်စပ်ကိုဘကပတပ်တွေရောက်ရှိတဲ့အခါမှာဘင်းဘီရင်ခွန်စာရဲ့မောင်ထိုင်းတက်နဲ့ပြိုင်ဘက်ဖြစ်လာပါတယ်ဘကပပြိုကွဲတဲ့အခါခွန်စာတက်ကဘကပခြေကုပ်စခန်းတွေကိုတိုက်ခိုက်ပါတယ်ဘကပနဲ့တရုတ်ကွန်မြူနစ်လက်အောက်မှာအနှစ်20ကျော်နေခဲ့တဲ့ဝါတက်တွေဟာခွန်စာတက်ကိုတံပြန်တိုက်ခိုက်ရင်းစစ်အင်အားကောင်းအောင်ကျိုးပန်းပါတယ်ဝါတက်ဘွဲ့ဟာအတင်းအကျပ်စစ်သားစုဆောင်ပါတယ်မိသားစုတစုမှာသားတစ်ယောက်တက်ထဲဝင်ပေးရပါတယ်ဘဝရည်တည်ရေးအတွက်တထဲဝင်သူလည်းရှိပါတယ်ဝါဩဇာကန်နေမြေချဲ့ထွင်ရမှာဝါစစ်တီတွေဟာအဓိကကြပါတယ်ဝါတက်ကဥဆောင်ပြီး1990ပြည့်လွန်အစောပိုင်းမှာဝါပြည်သူအများအပြားထိုင်းနယ်စပ်ကိုရွှေ့ပြောင်းကြပါတယ
်ဘင်းဘီရင်ခွန်စာရဲ့မော်ထိုက်တက်ကိုတိုက်ခိုက်ဖို့ဝါတက်တွေနေပြောင်းတာကိုနဝတ္တအစီအစိုးရကလည်းသဘောတူပါတယ်ခွန်စာလက်နဲ့ချတဲ့အခါမှာလက်နဲ့မချသူတွေဟာUSA ဥဆောင်တဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးတပ်ဖြစ်လာပါတယ်။ထိုင်းနယ်စပ်ကိုရွှေ့ပြောင်းသွားတဲ့ဝတ်တပ်တွေဟာမိုင်းဆက်ခရိုင်မှာအခြေစိုက်ပြီးမိုင်းဆက်မျိုးအရှိအနောက်နဲ့တောင်ပိုင်းဒေသတွေကိုချုပ်ကင်ထားပါတယ်။မိုင်းကမိုင်းရွန်၊ဟွေအော်၊ဝါအုံမိုင်းကျွန်းနဲ့ခိုင်လုံစတဲ့မြို့နယ်၆ခုကိုဝတ်နေမြေအဖြစ်သတ်မှတ်ပါတယ်။အရှိဘက်ဆုံးမိုင်းကင်မြို့နယ်ဟာတာချီလိမ့်နဲ့နီးကပ်ပြီးအနောက်ဘက်ကခိုင်လုံဟာRCS ရှမ်းထူထောင်ရေးတပ်နေမြေနဲ့နီးကပ်ပါတယ်။ဝရီတောင်းဆိုနေတဲ့ပြည်နယ်တွေမှာမိုင်းဆက်နေမြေပါမပါတော့မသိနိုင်သေးပါဘူး
။ဝတန်လက်အောက်ခံခိုင်လုံမြို့နယ်ရဲ့အနောက်ဘက်မှာ RCS ရှမ်းထူထောင်ရေးတပ်ဖွဲ့ရဲ့လွယ်တန်းလျမ်းဌာနချုပ်ရှိပါတယ်။ဝတပ်ဖွဲ့ထိန်းချုပ်တဲ့တောင်ပိုင်းနေမြေကိုအမှတ်101စစ်တေသားလို့သတ်မှတ်ထားပေမဲ့ မြောက်ပိုင်းဝရဲ့ပန်ဆန်းဒေသလိုတတိတခြားတည်ရှိနေတာတော့မဟုတ်ပါဘူးမိုင်းဆက်ခရံရဲ့အရှိအနောက်တောင်ပိုင်းနဲ့ထိုင်းနယ်ဇက်အကြားမှာဝါတက်တွေအခြေဆိုင်ပေမဲ့အခြားဒေသနေရာတွေမှာစစ်ကောင်စီတပ်နေရာစောက်တပ်နဲ့ RCSS ရှမ်းထူထောင်ရေးတပ်စတာတွေကလည်းစခန်းချထားပါတယ်ဥပမာတောင်ပိုင်းဝရဲ့စစ်ဒေသ1.1အနောက်ဘက်စွန်းမှာရှိတဲ့ခိုင်လုံမြို့နယ်ဟာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီRCSS ရဲ့လွယ်တန်းလျံဌာနချုပ်နဲ့နေမြေချင်းဆက်ဆက်နေတာကြောင့်အချိန်မရွေးတိုက်ပွဲဖြစ်နိုင်တယ်လို့သုံးသပ်ကြပါတယ
်။တောင်ပိုင်းဝါစစ်ဌာနချုပ်ကတော့မိုင်းကျွန်းမြို့နယ်ပါပုံချင်းမှာအခြေစိုက်ထားတဲ့အတွက်ထိုင်းနိုင်ငံနဲ့နီးကပ်ပါတယ်။တကယ်တော့တောင်ပိုင်းဝါနေမြေတစ်ခုလုံးဟာထိုင်းနိုင်ငံနဲ့နေချင်းဆက်နေပါတယ်။ဝါစစ်ဒေသ187မှာတမဟာ5ခုနဲ့အင်အား1000ကျော်ရှိပြီးစစ်လက်နဲ့မျိုးတုံကိုင်ဆောင်ပြီးစည်ရေးပြတ်တတ်ပါတယ်။တောင်ပိုင်းဝတ်တက်ကလည်းမူရီစိတ်တက်ချည်ရေးအဖွဲ့ကိုဖွဲ့စည်းထားပြီးမူရီစိတ်မိရှုတဲ့အခါအနာတွေကိုပုံပါကျင်းမှကျင်းပလေရှိပါတယ်။အာစီရှမ်းထူထောင်ရေးတက်ကကဗိဆိုင်တာလို့ Facebook Watch Channel မှာဖော်ပြပါတယ်။ရှမ်းပြည်တောင်ပိုင်းလွင်လင်းခရိုင်ပြည်လုံးမြို့တွေကအာစီရှမ်းထူထောင်ရေးတက်စခန်းကိုဝါပါဝင်တဲ့မဟာဝိတ်အဖွဲ့ကမလဆံပိုင်းကဝင်ရောက်တိုက်ခဲ့ပြီးဘိန်းကင်းတွေကိုဖျက်ဆီးခဲ့တယ်လို့ဆိုပါတယ်။အာစီရှမ်းထူထောင်ရေးတပ်ဖွဲ့ကနစ်ရှေလမြန်သိမ်းပိုက်ထားတဲ့နေမြေကိုတောင်ပိုင်းကြီးမဟာမိတ်တပ်ဖွဲ့ကတိုက်ခိုက်သိမ်းပိုက်ကြောင်းမလ9ရက်နေ့ထုတ်ဝါချန်နယ်မှာဖော်ပြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကဝါတပ်ဖွဲ့ဟာစည်ရေးပြပွဲလောက်သာလုပ်နေပြီးမြေတောင်ပိုင်းအခြေစိုက်ဝါတပ်ဖွဲ့ကတော့ဩဇာကနေမြေချက်ထွင်နေပုံရပါတယ်ခင်ဗျာ။
ဝါပြည်နယ်ဆိုတာဘာလဲဆိုတဲ့ခေါင်းစဉ်နဲ့သုံးသက်တင်ပြထားတဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နားဆင်ကြရတာဖြစ်ပါရဲ့ရှင်။တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါရစေ။ဒီသတင်းမဲ့ရဲ့ကျန်းမာရေးခန္ဓာမှာတော့အပူဒဏ်ကြောင့်တက်တာနဲ့တခြားဖြစ်နိုင်တဲ့ကျန်းမာရေးအန္တရာယ်တွေကိုပြောပြထားပါရစေ။မြမနိုင်ငံထဲမှာနှွေးအပူဒဏ်ရဲ့အဆိုးဝါးဆုံးအဆင့်ဖြစ်တဲ့တက်ပြီးတော့3လစ်တာကအသက်အန္တရာယ်ရှိနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါရစေ။ဒါတွေကိုဘယ်လိုမျိုးကြိုသိနိုင်ပါသလဲဘယ်လိုကာကွယ်နိုင်ပါသလဲဖြစ်လာခဲ့ရင်ရောဘယ်လိုမျိုးပြုစုကူတာပေးနိုင်ပါသလဲအပူဒဏ်ကြောင့်ဘာတွေထပ်ပြီးတော့ဖြစ်နိုင်သေးပါသလဲဒီကြောင့်ကလေးထုကုနဲ့ဆေးသက်ကသူတစ်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားတဲ့ကျန်းမာရေးခန္ဓာနားဆင်ပါရှင်
โอเคกมพะดรสาวกครับเราที่ณวยาธิอปุธันกากวยนันยีจ้องเผยมาพี่กระเดตะขอกตรงก็จะยีที่ปฐมอเส้นน้องฉี่ดาเนี่ยดุติยาเส้นอปูจ้องที่อภยาตตาฤเปียวพี่มาที่ตะขอกตรงเสียยีที่นอกซ้องอเส้นซ้องยาดาเนี่ยตะชาตริปุตินดาฤโกเปียวมาหมดอะกุที่นอกซ้องอซัวซ้องเส้นก็สาพี่รอชิมปะไปบาล่ะเสียย
ีอซัวซ้องเส้นก็ทีสตรกโลกว่าเนาะอปูดาจ้องแตชิมบ่အဲ့တော့ခန္ဓာကိုယ်ကတိတ်ပြီးတော့ပူလာတယ်လို့မဟုတ်ရုပ်ရည်ကြီးမြန်မြန်ပူလာတယ်ဆိုလို့ချင်း heat stroke ရပါတယ်အဲအဲ့ဒါတော့ဒါຫນွေရည်ဆိုလို့ချင်းတော့ဒီအပူပိုင်းဒေသတွေပေါ့ဗျာမန္တလေးတို့မုံရတို့ဆိုတာအများအားလို့ဖြစ်တယ်ပေါ့နော်အထူးသဖြင့်အသက်ကြီးရောတွေမှာဖြစ်ပါအဲ့တော့ကျွန်တော်တို့ရင်ရံကုန်လည်းဖြစ်ခုပါတယ်ဘာမှအကြောင်းချလို့မရပဲနောက်ဆုံးကျဒါကြောင့်ဖြစ်တယ်ဆိုတာသူကလက္ခဏာမျိုးစုံနဲ့လာတော့ပေါ့တက်တယ်ဒါပြီးတော့စိတ်တွေကြောင်ချောင်ချားဖြစ်တယ်စိတ်ပူဒါမျိုးဖြစ်တယ်ပေါ့နော်။ခါကြလို့ရှိရင်အဲ့လိုပေါ့ဟိုလက်တွေချောက်တွေလှုပ်မရတာတော့ဘာလို့လဲဖြစ်တာတွေရှိနေလို့ပေါ့နော်။အဲ့တော့ဒီဖြည့်ဆုပ်ဖြစ်လို့ရှိရင်တော့လေလူကိုမြန်မြန်အေးအောင်လုပ်ပြရတာမြန်မြန်အေးအောင်လုပ်ပြရဆိုတော့အဲ့မှာကြလို့ရှိရင်တော့ဟိုမှာရေခဲနဲ့ရေစိမ့်တာလို့နော်။ဒီအေးတဲ့ခန်းလေးကိုထည့်ထားတာပေါ့နော်။အဲ့လိုမျိုးလုပ်ရမယ်။ဟိုမှာအပြင်မှာဘာမှမရှိလို့တစ်ပင်ရေကောင်းကောင်းစီရောက်တော့ဒီဘက်တည်းတင်းနော်။အဲ့လိုမျိုးလုပ်ရမှာတော့တင်းနေဆိုတော့လည်းခုတုတ်ပြီးတော့ချိန်တိမချွေးလို့တုတ်ပြစ်တာမဟုတ်ဒီဘက်ကိုတားဆောက်တင်တာမှာတင်တာတော့မှအဲ့ဒီရေကအငွေ့ပြန်ပြီးတော့ဟိုပြင်ပကိုထွက်သွားတဲ့ခါကျတော့အငွေ့ပြန်သွားတဲ့ခါမှာလူရဲ့ခန္ဓာကိုယ်ကအပူကိုဆုတ်အောင်မောင်းနေနေအေးအောင်လုပ်ပြရပါတယ်နော်အဲ့ဒါတော့ဆေးဦးနေမှာဒါဟိုအေးကနေပါလေထားထားပေးရတော့ပေါ့နော်အဲ့လိုမျိုးတချို့မြင်းညာလို့ပါဆိုကျွန်တော်တွေ့ဘူးတဲ့ general practitioner ရဲ့ခြေကမ်းမှာကိုသူကအေးကလုပ်ထားတယ်ပေါ့နော်အဲ့လိုမျိုးဒါမျိုးတွေလုပ်ပြရပါတယ်အဲ့ဒါတော့ heat stroke ပေါ့အဲ့တော့ဒီလိုအဲ့လိုမလုပ်လို့ရှင်တော့လည်းတဲ့ရင်တော့တဲ့ရနေရှိပါရဲ့ တော်လေးဒီကောက်များနိုင်တဲ့အရာဖြစ်သွားပါတ
ော့ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီစိတ်မရောက်ခင်မှာအသက်အန္တရာယ်ရှိတဲ့အတွက်ပေါ့နော်ကြိုတင်ပြီးတော့ဆရာဟိုမဖြစ်မနေသတိပြုပြီးတော့ဒီခုနလိုမျိုးအေးအောင်လုပ်ပေးရမယ်အဆင့်ဆယ်ဆရာဘယ်နေရာကိုထောက်ပြကြလဲ
ဟုတ်တယ်ဆရာအေးအောင်လည်းလုပ်ပေးရမယ်နောက်တစ်ခုကအရေးဝင်ဖို့ပေါ့နော်ငံတက်ရဖို့ငံတက်ဆိုတဲ့အခါမှာလည်းစဉ်းစားရမှာပေါ့လေဒီပြင်သွေးတိုးတွေပါရှင်းတော့လေအဲ့ဒါနဲ့ပတ်သက်ပြီးချင်းချင်ရမှာပေါ့နော်အဲအဲ့လိုရေတဲ့အရင် hydration ခေါ်တော့ပေါ့နော်ဒါချွေးမြေများထွက်နိုင်မှုဒါအရေးကြီးပါလေဒါပန်ဝင်းညင်ကိုလည်းအေးတက်နိုင်လောက်အေးအောင်ထားမယ်ပေါ့နော်အပေါ်တိုင်းနဲ့ဆိုင်အောက်ထပ်ထားမယ်နော်အဲ့လိုမျိုးအဲ air con တွေပဲဖွင့်လို့မရအောင်ဆိုလည်းပရင်းမောက်တွေပဲဖွင့်ထားမယ်လေကွင်းလေးတက်အောင်ထားမယ်ခုနပြန်လို့ပြောလို့မရနိုင်လို့ဆိုရင်အေးတဲ့နေရာပေါ့နော်ဆိုလိုတာဘုရားအကြောင်းကနေဒီပင်ရိတ်ကောင်းကောင်းနေပေါ့နော်လုံနေမယ်ဒီလိုမျိုးထားမယ်ဆိုတဲ့ဟာမျိုးလုပ်ဖို့ကောင်းပါလေနော်အဲ့တော့ဒီခုနပြောတဲ့အပူဓာတ်ကြောင့်ဖြစ်တဲ့အပြာတို့အပူဓာတ်ကြောင့်ဖြစ်တဲ့တက်ခြင်းတို့ကာကွယ်တာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီအပူဓာတ်ကိုကြိုကာကွယ်နိုင်ဖို့ပေါ့နော်ရေနဲ့အငန်ထက်ဝင်အောင်ဘလို့အကောင်းဆုံးအချက်ပြုခြင်းလဲဆရာ
ကြီးဓာတ်စာရေးပေါ့နော်ဆိုတော့ပူရင်ဓာတ်စာရေးတောက်ရမယ်ဟိဆိုပြီးတော့တောက်နေကြတယ်ပေါ့နော်ကျွန်တော်မြင်တော့တောက်လို့တော့မမှားပါဘူးသို့တော့ဓာတ်စာရေးတောက်မှမဟုတ်ပါဘူးဓာတ်စာရေးမှာကြောင့်ရေရဲ့ဂလူးကိုဇ်ရဲ့ဆိုဒီယမ်ရဲ့ပိုတက်ဆီယမ်ရဲ့ဟိုအချိုးကြောင်လုပ်ပေးထားတယ်ပေါ့ဘာလို့ဒီလိုချိုးကြောင်လုပ်ပေးထားလဲဆိုတော့အဲ့ဒါနဲ့ရေနဲ့ဖြော်ပြီးတိုက်လို့ရှိရင်အချိုးကြောင်ဖြော်ရင်ဒီဥရေရောင်းနေတယ်ပေါ့နော်ဟိုဝင်းပြောင်းဝင်းရှော့ဖြစ်လို့ဥရေရောင်းနေတော့မှသူကဂလူးကို့စ်ကိုဆုပ်ရင်းနဲ့ဆိုဒီယမ်ကိုဆုပ်တယ်ပေါ့အဲဆိုဒီယမ်ကိုဆုပ်တော့ရေပါဆုပ်တယ်ဒီနည်းအားဖြင့်ခန္ဓာကိုယ်မှာအရေးပြန်လဲဖြည့်တင်းဖို့လိုအပ်တယ်ဒါကြောင့်ဓာတ်စားတို့တွေကကြတော့တကယ်ကိုအချိုးကြောင်လုပ်ထားတာပေါ့နော်ဒါပေမဲ့ဒီအပူဓာတ်ကြောင်ဖြားတာတို့သွေးလွန်တို့ဝေးတို့ဘာတို့မှကြတော့ဥကကောင်းမယ်လေဥကရောင်နေတာမဟုတ်အဲကျွန်တော်ကဒီလိုချိုးချနေကြမလို့တော့အရေးဝင်မဲ့စားဝင်မဲ့တကြတော့ဒီအပူဓာတ်ကြောင့်တက်တော့မလို့ပါဘူးနော်အာရတက်တော့လို့ပဲပေါ့ဟိုတကြလည်းဆံမြောက်တော့တက်သမင်းစားရဆိုရနေတာပဲနော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီအပူဓာတ်ကိုခံနိုင်ဖို့လုပ်တဲ့နေရာမှာပေါ့နော်နောက်ရောသတိပြုစရာရှိသေးလားဆရာ
ကျန်တာတော့ကျွန်တော်တို့ကဒီအဝင်းကြီးအပူချင်းဟိုထိမ့်သိမ့်ဖို့အဓိကရေးကြည့်တာပါအပူရေးအောင်နေဖို့ပေါ့နော်ဆိုတော့အဲကျွန်တော်တို့ဟိုနေရာလဲတချို့ကကြလဲပြောင်းပြန်နေတွေးတာတွေရှိတယ်။ပူတဲ့အချိန်မှာအပူနဲ့တက်ရတဲ့အေးမခံရဘူးပေါ့နော်။ဆိုတော့ရေနွေးချတောက်ရမယ်လို့ရက်တောက်ရမယ်လို့ဒါတွေရှိတယ်။အဲ့ဒါတွေကမှားပါတယ်။ရက်တောက်တယ်ဆိုလို့ရှင်တော့တွေးကြောတွေကပူကျဲအဲကြတော့ပူပြီးတော့ဒီအပူရန်ကြောင့်ဖြစ်တဲ့ဟာလည်းပူဆုံးနိုင်ပါနော်။အဲ့တော့ခုနပြောတဲ့သဘာဝကျတဲ့နည်းလမ်းတွေပေါ့။ဒါတွေကိုအသုံးပြုဖို့လိုပါတယ
်။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဒီအပူဓာတ်ကိုသက်တောင်းပေါ့နော်အကျံပြုစရာရှိသေးလားဆရာ
အဲ့တော့နောက်ကလေဝင်လေတက်ကောင်းတဲ့ဟိုအဝေးစားဆိုလဲပေါ်ပါတဲ့ဟာတွေဝေးရမယ်နေရာဒီမှာဆိုလို့ရှိရင်နေ့လယ်ချိန်မှာသိပြင်းထန်တဲ့အာဂဒါလုံချာမှုတွေအလုံးလောက်တာတွေမလုံးတင်ဘူးနောက်တစ်ခါအယောင်လဲပေါ့အဝေးစားတွေပါဆိုရင်ဖြူယောင်လို့အယောင်ဖြောက်ဖြောက်တွေကအပူကိုတိတ်မဆုပ်ဘူးအမဲဆိုအပူကိုဆုပ်တယ်ပေါ့နော်အဲ့လိုမျိုးဒီလိုပေါ်ပါတဲ့ဒိုင်လုံးလေးလပိုင်းလုံးမဝဲဖဲနဲ့ချီဝဲမယ်ပေါ့နော်အဲ့လိုမျိုးလေးတွေရှိပါ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာတခြားပူစေတာတွေအတွက်သတိပြုဆရာကရှိသေးလားဆရာ
ဒီဆေးဝါးတွေနည်းနည်းပတ်သက်လို့ဆိုလို့ရှိရင်ဥမာဆိုပြီးတော့ဘာလို့ပိုင်းအောင်လာမှာတုံးတဲ့အန်တီကိုလင်နာချက်ပါတဲ့ဆေးတွေကလည်းအပူချိန်ကိုတက်စေပေါ့နော်ဒါမျိုးတွေလည်းကျွန်တော်ကတုံးတဲ့အခါမှာသတိထားပြီးတုံးရပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအပူဓာတ်ကြောင့်ဖြစ်နိုင်တဲ့ကျမရဲ့ဆိုင်ရာပြဿနာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာကြီးအခုအချိန်ပါလေ။
တော့အပူဓာတ်ကြောင့်ယောဂဖြစ်နေတာတော့ဒီအရေကားယောဂတွေလည်းဖြစ်နေကြတာ။ဆိုတော့အပူဓာတ်ကြောင့်မိတ်တွေထွက်တယ်၊မိတ်တွေရားတယ်၊မိတ်တွေတော့တကယ်တော့ချွေးအချိတ်ကလေးတွေပေါ့နော်။ချွေးအချိတ်ကလေးတွေအပေါက်ပိတ်သွားရင်ဒါမိတ်အနေနဲ့တွေ့ပါတယ်။မိတ်ကလည်းရားတော့ပေါ့ဗျာ။ရားတော့ကြာကုတ်တယ်ပေါ့။ကုတ်တော့ကြာရင်လည်းတဲထဲမှာကြီးပါသွားရင်ဆိုတာအနာရီရင်းလာတယ်အဲ့ပူနာတွေဖြစ်တယ်ပေါ့ဒီပူနာတွေဖြစ်တာလဲဥပမာရေစားတာပူတွေထွက်တယ်ကောင်းတယ်လို့လို့ပေါ့တကယ်တော့မဟုတ်ပါဘူးဆိုတော့ဒီ staphylococcus skin infection လို့ခေါ်တာဒီပိုးကြောင့်မျိုးစုံဖြစ်နိုင်တယ်အဆဝေးမိဖြစ်နိုင်တယ်ဦးနှောက်မိအောင်ဖြစ်နိုင်တယ်ပတ်ကိုယ်လုံးလည်းပြတ်နိုင်တယ်နော်အဲ့တော့ကုရပါတယ်အဲ့ဒါအသေးချာကုရတချို့ကလည်းနေလောင်တယ်ပေါ့တချို့ကပူဓာတ်မခံနိုင်ဘူးဟိုနေကူတဲ့နေတော်ပူဓာတ်နဲ့တခါတည်းအသားတွေလောင်ကုန်တယ်ပူကုန်တယ်ပေါ့နော်ဟုတ်အဲမဲရီဖြစ်ကုန်တဲ့စာရိတ္တာတွေဖြစ်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မြွေ ရသည့်အပူဓာန်ကြောင့်အဆိုးဝါးဆုံးဖြစ်နိုင်တဲ့အပူဓာန်ကြောင့်တက်ပြီးတော့3လီတာတွေအပူဓာန်ကြောင့်ဖြစ်နိုင်ခြေတွေကိုကျန်းမာရေးအကြံပေးချက်တွေကိုစုစည်းတင်ဆက်ပေးထားတဲ့ကိုဝင်းမင်းရဲ့ကျန်းမာရေးကဏ္ဍအနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ FBR တိုင်းရင်းသတင်းတောက်တွေကတိုင်းရင်းဒေသကနောက်ဆုံးရအဖြစ်ပြက်တွေကိုစုစည်းတင်ပြပေးထားတာနားဆင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်မိုင်းတော့မိုင်းထဒေသမှာ UWSA ဝါတပ်ဖွဲ့နဲ့ RCSS SSA တောင်ပိုင်းရှမ်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပြည်ညွတ်သိမ်းယူခဲ့တဲ့ကရင်ပြည်နယ်မြဝတီတောင်ဘက်မော်ခီစခန်းကိုစစ်ကောင်စီတပ်တွေပြန်လည်တိုက်ခိုက်လာတယ်ဆိုတာနဲ့ရခိုင်ပြည်နယ်အတွင်းစစ်ကောင်စီအုပ်ချုပ်ရေးနဲ့ ULAA အုပ်ချုပ်ရေးဆိုပြီးတော့ရှင်ပြိုင်ဖြစ်နေတဲ့အတွက်တိုက်ပွဲတွေထပ်မံဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုဆိုင်မုံနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်အရှေ့ပိုင်းမိုင်းတုံမြို့နယ်မုံတော့မုံသာမြို့နယ်ခွဲအတွင်း UWSA ဝါတပ်ဖွဲ့နဲ့ RCSS SSA တို့အကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားလို့နှစ်ဖက်ကြဆုံးမှုရှိခဲ့ပါတယ်ဧပြီလ5ရက်နေ့ကမနက်10နာရီမှတစ်ကြိမ်မွန်းလွဲ2နာရီမှတစ်ကြိမ်နှစ်ဖက်ပြစ်ခတ်မှုဖြစ်ပွားခဲ့တာပါတိုက်ပွဲမှာဝါတပ်ဖွဲ့ဘက်ကတဦးကြဆုံးပြီး10ဦးထပ်မံထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဝါတပ်ဖွဲ့ဘက်ကထုတ်ပြန်ထားပါတယ်အလားတူ RCSS SSC ဖက်ကလည်းထိခိုက်ကြဆုံးမှုရှိပြီးဆက်လက်နဲ့ပစ္စည်းတွေလည်းဆုံးရှုံးခဲ့တယ်လို့သိရပါတယ်မုံတော်မုံသားဒေတာဟာ2017 NCA လက်မှတ်ရေးထိုးပြီးကတည်းကစစ်တပ်ဘက်က RCSS SSA ရဲ့ဌာနချုပ်ထားရှိဖို့အတွက်ပေးထားတာဖြစ်ပါတယ်ဝါတပ်ဖွဲ့နဲ့ RCSS SSA ဟာမုံတော်မုံသားဒေတာမှာဇန်နဝါရီလကတည်းကစစ်ရေးတင်းမာမှုဖြစ်ပွားလာခဲ့တာဖြစ်ပါတယ်
မတ်စလာလလေပိုင်းကကရင်မြို့တလူမြောက်ရေးတပ်မတော် KNRI တဲရောက်တိုက်ခိုက်သိမ်းယူနိုင်ခဲ့တဲ့ကရင်ပြည်နယ်မြဝတီတောင်ဘက်စစ်ကောင်စီမော်ခီစခန်းကိုဧပြီလ6ရက်နေ့မှာစစ်ကောင်စီတပ်တွေကပြန်လည်တိုက်ခိုက်လာတယ်လို့ KNU ဘက်ကအတည်ပြုပြောဆိုလိုက်ပါတယ်။အဲ့ဒီမော်ခီစခန်းကိုပြန်လည်နေရာယူဖို့စစ်ကောင်စီတိုက်ရင်နေရာကျုံနဲ့ဝေါ်လီကနေမော်ခီဘက်ကိုတက်လာပြီးလမ်းတစ်လျှောက်မှာလည်းနေမြခံ KNRI ဘက်ကကြားဖြတ်တိုက်ခိုက်တာကြောင့်စစ်ကောင်စီတပ်ဘက်ကထိခိုက်ကြဆုံးမှုလည်းများတယ်လို့KNU ကော့ကရိတ်မြို့နယ်အတွင်းရှိမှုဆောအယ်ကော့တော့ကပြောပါတယ်ကော့ကရိတ်မြဝတီလမ်းပိုင်းနဲ့ထိုင်းနိုင်ငံပဲ့ချန်းမဲဆောက်ဝေါ်လီနယ်ခြားလမ်းကနေစစ်ကောင်စီတပ်ကစီရင်အားပို့တာတွေရှိတယ်လို့လည်း KNU ဘက်ကပြောဆိုခဲ့ပါတယ်
စစ်ကောင်စီကရခိုင်ပြည်မှာလူရင်အားလက်နက်အင်အားနဲ့ရိတ်ခါတွေဖြစ်တင်းပေးနေတဲ့အတွက်မလွဲမရှောင်သာစီရေးထိတ်တိုက်မှုဖြစ်လာနိုင်တယ်လို့ရခိုင်အမျိုးသားဖွဲ့ချုပ် ULAAA ရဲ့ပြောရေးဆိုခွင့်ရှိသူဦးခိုင်တုခကပြောပါတယ်စစ်ကောင်စီဟာ ULAAA ဦးဆောင်တဲ့ရခိုင်ပြည်သူအစိုးရရဲ့အုပ်ချုပ်ရေးတရားစီရင်ရေးတွေကိုအနောက်ရှက်ပေးနေတာရှိတယ်လို့ဧပြီလ5ရက်နေ့ကဒုတိယအကြိမ်အွန်လိုင်းသတင်းစာရှင်းလင်းပွဲမှာဦးခိုင်တုခကပြောဆိုသွားတာပါရခိုင်ပြည်နယ်မှာနှစ်နှစ်နေပါတိုက်ပွဲတွေရပ်တန့်နေတဲ့အတွက်စစ်ဘေးဒုက္ခသည်တွေချို့နေရပြန်နေကြသလိုနေရမပြန်နိုင်သေးတဲ့ဒုက္ခသည်တွေလည်းထောင်ပေါင်းများစွာရှိနေသေးတဲ့အတွက်နောက်ထပ်တိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်
ချင်းမြင့်နယ်တောင်ပိုင်းပလဲဝါမြို့ပေါ်မှာစစ်ရှောင်တွေအတွက်အလူငွေကောက်ခံနေတဲ့ချင်းလူငယ်လေးဦးကိုပလဲဝါမြို့နယ်တရားရုံးကထောင်ဒဏ်နှစ်စီအမိန့်ချမှတ်လိုက်တယ်လို့သိရပါတယ်ပလဲဝါမြို့ပေါ်မှာပြီးခဲ့တဲ့2021ခုနှစ်မေလ28ရက်နေ့ကနေရာနှစ်ခုမှာပုံပေါက်ကွဲမှုဖြစ်စဉ်ကြောင့်ချင်းလူငယ်လေးဦးဟာစေလကြော်ကြဖမ်းဆီးတင်းကျင်းခံထားရပြီးပုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ဆက်နွယ်မှုရှိတယ်ဆိုပြီးစစ်ကောင်စီကပုံမှန်ဆက်ခွန်တဲ့ပုံမှန်905ကနဲ့တရားဆွဲဆိုပြီးဧပြီလ5ရက်နေ့မှာထောင်တန်းအတီးတီချမှတ်ခဲ့တာပါပြစ်ဒဏ်ချမှတ်ခံရတဲ့ချင်းလူငယ်လေးဦးကတော့အိုက်မင်းအဆိုတော်အိုက်ထွန်းမင်းကော်မဏီအိုက်ထွန်းမင်းတစ်တော်အောင်ထွန်းဆိုခအလူတို့ဖြစ်ကြပါတယ်
မွန်ပြည်သက်ပါတီ NMSP ဦးဆောင်ပြီးတန်ကတော်နဲ့ဒေသခံကိုယ်စားလှယ်တွေအချို့တူပါဝင်အကောင့်ထဲပေါ်ခဲ့တဲ့မွေးရစေးဆွဲသူတွေအတွက်ဧပြီလ6ရက်နေ့ကစပြီးမွေးရစေးထိန်းချုပ်ကူတာရေးနဲ့အသက်မွေးအသက်ပညာဌာနကစတင်လက်ခံတော်မှာဖြစ်ပါတယ်
လက်တလောဌာနမှာမပြည့်စုံသေးတဲ့အတွက်မွန်ပြည်သက်ပါတီထဝယ်ခရိုင်အနေနဲ့ထဝယ်ခရိုင်အတွင်းနဲ့မြို့နယ်တွေကတိရခန့်ဆေးဆွဲသူတွေကိုသာစတင်လက်ခံသွားမယ်လို့ရင်းဌာနကပြန်ကြားရေးနဲ့တက်တည်ပညာရှင်ရှာဖွေရေးဆပ်ကော်မတီနိုင်အောင်စားကပြောပါရယ်အဲ့ဒီဌာနကမွန်ပြည်သက်ပါတီထိန်းချုပ်နယ်မြေဓမ္မဘာလာရွာအနီးမှာ တိစောက်ထားတာဖြစ်ပြီးလက်တလောမှာမွန်ပြည်သက်ပါတီကဆေးဆရာတွေနဲ့ပဲစတင်ကူတာနေတယ်လို့သိရပါဗျ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အေအေအဖွဲ့ကနေဖော်ဆောင်နေတဲ့အုတ်ချုပ်ရေးတရားစီရင်လုပ်ငန်းတွေမှာစစ်ကောင်စီတပ်ကနေအင်အား၃ဘီနောက်ဆက်နေတယ်လို့အေအေပြောခွင့်ရကပြောပါတယ်။
အခုလိုမျိုးနောက်ဆက်နေတာကြောင့်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့လဲဆိုပါတယ်ရခိုင်ပြည်နယ်အတွင်းစစ်ကောင်စီအုပ်ချုပ်ရေးနဲ့ ULAA အုပ်ချုပ်ရေးဆိုပြီးတော့ရှင်ပြိုင်ဖြစ်နေတဲ့အတွက်ပို့တိုက်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းကိုတော့ရခိုင်ကပေးပို့လာတဲ့သတင်းတစ်ပုဒ်ကိုကျွန်မအမိကနေတင်ဆက်ပြီးသွားမှာပါတိုက်ပွဲတွေညင်သက်နေခဲ့တဲ့ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ AA အနေနဲ့အုပ်ချုပ်ရေးတရားစီရင်ရေးလုပ်ငန်းတွေလုပ်ဆောင်နေတာပါရခိုင်ပြည်နယ်တောင်ပိုင်းကကြောက်ဖြူတောင်ကုန်းနဲ့ရမ်းပြည့်မြို့နယ်တွေမှာ AA အဖွဲ့ရဲ့တရားစီရင်နဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုစစ်ကောင်စီဘက်ကအင်အား၃ဘီနှောက်ယှက်နေတာကြောင့်တကယ်လို့မရက်တက်ရင်တိုက်ပွဲတွေဖြစ်ပွားလာနိုင်တယ်လို့မတ်လ၅ရက်နေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ AA
ပြောရေးဆိုခွင့်ရှိသူခိုင်တုခကရခိုင်ဘာသာနဲ့အခုလိုမျိုးပြောပါတယ်။လက်ရှိရခိုင်ပြည်နယ်မှာတည်ဆောက်နေတဲ့အုပ်ချုပ်ရေးတရားစီရင်ရေးတွေကိုစစ်ကောင်စီဘက်ကကျွန်တော်တို့စီကိုတောက်လျှောက်စာရေးပြီးတော့ကန့်ကွက်နေတာတွေမြေပြင်မှာလည်းမြန်မာစစ်တပ်အနေနဲ့အနှောက်အယှက်ပေးနေတာတွေဆက်တိုက်လုပ်ဆောင်နေတယ်။ ထိတ်တိုက်ရင်ဆိုင်မှုတွေမဖြစ်ရအောင်ကျွန်တော်တို့နဲ့သူတို့ကြားမှာပြန်လည်စကားပြောနေတာတွေရှိပါတယ်။သို့တော်လည်းမြန်မာစစ်တပ်ဘက်ကခုလိုဆက်ပြီးတော့လှုပ်လာမယ်ဆိုရင်သိမ်းမှမှုတွေကလည်းတစ်စိထိတ်တိုက်ရင်ဆိုင်မှုအသည့်ရောက်မလာနိုင်ဘူးလို့ပြောလို့မရဘူး။
ULAA ရဲ့လုပ်ငန်းတွေကိုအခုလိုစစ်ကောင်စီဘက်ကနှောက်ယှက်နေတာနှစ်ဖက်အဖွဲ့ကြားအခု2024ခုနှစ်ထဲမှာတင်းမာမှုမြင့်လာနေပါတယ်
လက်ရှိရခိုင်ပြည်နယ်မှာစစ်ကောင်စီရဲ့အုပ်ချုပ်ရေးရှိနေတယ်လို့နယ်ဘက်ဒေသတွေမှာတော့
ယူလို့ရမှာရှိလို့မဟုတ်တော့နောက်ပြည်နယ်ဖော်ဆောင်ထားတာဖြစ်တယ်ခုချင်းရတဲ့ဒေသတွေမှာအစိကရောက်သေးတာမျိုးဖြစ်ပြီးဒါမှမဟုတ်တောင်မြောရောတပ်ပွဲရရတာမျိုးဖြစ်ပြီးဘယ်လိုမျိုးဖြစ်လာခဲ့လဲရှိရင်တော့ရခိုင်ကလည်းကြံပြီးတော့ဦးလေးလာနိုင်တယ်လို့ယူဆပါလက်ရှိစစ်ကောင်စီတပ်တွေအနေနဲ့တိုင်းနယ်ပြည်နယ်အသီးသီးကလက်နက်ကိုင်အဖွဲ့တွေနဲ့စစ်ရေးတင်းမာနေတဲ့အခြေအနေညင်သွ
ရခိုင်ပြည်နယ်အတွင်းမှာတော့2018ခုနှစ်ကစလို့မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကအဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲဖြစ်စဉ်တွေအတွင်းမှာအေအေနဲ့ဆက်ဆက်တဲ့ဆိုပြီးတော့မတင်ငါမှုနဲ့ဖမ်းဆီးခံခဲ့ရမှုရွာတွေမီးရှို့ခံရမှုတွေနဲ့ဒေသခံပြည်သူတွေအများအပြားကတော့စစ်ဘေးတိမ်းရှောင်နေခဲ့ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့အကြမ်းဖက်အဖွဲ့စည်းတွေနဲ့အားပေးနေတဲ့အဖွဲ့စည်းတွေကိုတွဲဆုံဆွေးနွေးမှာမဟုတ်ပဲနှိမ်နင်းသွားမယ်ဆိုပြီးတော့ပြီးခဲ့တဲ့မတ်လ29ရက်နေ့တက်မတော်နေ့မှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်ဒီလိုမျိုးပြောဆိုချက်တွေဟာပို့ပြီးတော့ဆိုးရွားတဲ့အခြေအနေကိုဥတီသွားမယ်လို့ကရင်မျိုးသားအစည်းအရုံး KNU ဘက်ကပြောပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကစူးစီးတင်ဆက်ပေးထားပါတယ
်စစ်ကောင်စီကိုစကြင်တိုက်ခိုက်နေတဲ့အမျိုးသားညီညွတ်ရေးဆိုရ NUG ပြည်သူ့ကာကွယ်ရေး PDF ဖွဲ့တွေကိုအကြမ်းဖက်ဖွဲ့စည်းတွေဖြင့်နှိမ်နင်းသွားမယ်ဆိုတဲ့ဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ပြောဆိုချက်တွေဟာအပြုတ်သဘောမဆောင်ဘူးလို့ကရင်မျိုးသားအစည်းအရုံး KNU ရဲ့နိုင်ငံခြားရေးတာဝန်ကဗဒိုစောတော်နီကပြောပါတယ
်အပြုတ်သဘောမဆောင်လို့ပြောချင်တယ်အဘိလက်ဆိုတော့တန်းပြည်တပြည်ရဲ့အေးရအေးကြောင်းရင်းချင်းရင်းချောင်းပြည့်စုံကျွေးလူတွေအားလုံးအစုပွဲအားလုံးနဲ့ထိုင်ပြီးတော့စကားပြောဖို့လိုတယ်။အဲဒီမှာတမန်ကြတဲ့တွေ့ဆုံဆွေးနွေးပွဲတစ်ခုလိုရဲဆိုရင်လည်းကိုယ့်ကိုယ်ယူဆတစ်ခုထဲမဲ့ဆုပ်ကင်ထားလို့မရဘဲနဲ့တခြားအယူဆတွေကိုလည်းထက်သွင်းစဉ်းစားပြီးတော့ဘယ်ဟာအကောင်းဆုံးဖြစ်တယ်လဲဆိုတဲ့ဟာကိုတော့စဉ်းစားဖို့လိုတယ်။
ပြီးခဲ့တဲ့89ချိန်မြောက်တာဝန်တော်နေခန္ဓာမှာနတ်ဆက်ကဩက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအကြံဖက်ဖွဲ့တွေနဲ့အကြံဖက်ဖွဲ့စည်းကိုအားပေးထောက်ခံတဲ့အဖွဲ့တွေကလွှဲရင် NCA လက်မှတ်ယူထိုးထားတဲ့အဖွဲ့တွေလက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့အဖွဲ့တွေနဲ့လွတ်လပ်ပြီးကြိုတင်ကတ်တချက်မထားဘဲသစ်ဆုံဆွေးနွေးသွားမယ်လို့ဆိုပါတယ်
။တမတော်အနေနဲ့သာဗရာချင်းချင်းရရှိဖို့အတွက်အကြံဖက်အဖွဲ့တွေနဲ့အကြံဖက်အဖွဲ့စည်းကိုအားပေးထောက်ခံတဲ့အဖွဲ့တွေကလွှဲရင် NCA လက်မှတ်ယူထိုးထားတဲ့အဖွဲ့တွေနဲ့အမြင်ပြပြတွေ့ဆုံဆွေးနွေးသွားမှာဖြစ်တယ်လို့လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းရင်းသားနိုင်ငံကအဖွဲ့တွေနဲ့လည်းလွတ်လပ်ပြီးကြိုတင်ကန့်သတ်ချက်မထားဘဲညီညာရေးတွေ့ဆုံဆွေးနွေးပွဲတွေပြုလုပ်သွားမှာဖြစ်တယ်
။ဒါပေမဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF တွေသူတို့ရဲ့ရည်မှန်းချက်ဟာတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့မတူညီဘူးလို့နိုင်ငံရေးနေလာတုံတက်သူဦးရထွန်းတီဘောကအခုလိုပြောပါတယ်
။ PDF တွေကလည်းသူတို့ရည်မှန်းချက်ကစစ်တပ်ပြိုကွဲရေးစစ်တပ်ဖြုတ်ချရေးတဲ့တချေမုံရေးပဲလေတိုင်းရင်းသားတွေရဲ့ညီမကျက်နဲ့ကမတူဘူးတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေညီမကျက်ကသူတို့ဒေသသူတို့နေလူမျိုးတွေဒီကိုပိုင်အုပ်ချုပ်ခွင့်နဲ့ဖက်ဒရယ်စနစ်ပေါ့ဗျာအဲ့ရသွားဖို့ဆိုတော့အဲ့ဒါကဆွေးနွေးလို့ရတယ်ဖြည့်ရှင်းလို့ရတယ်ဆိုတော့သဘောပေါ့
နတ်ဆက်ကကောင်စီဟာမြို့သားညီညွတ်ရေးဆိုရအင်ယူကြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF နဲ့သူတို့ရဲ့လက်အောက်ခံဖွဲ့စည်းအားလုံးကိုအကြံဖက်ဖွဲ့စည်းတွေဖြင့်တတ်မှတ်ကြောင်း2021ခုနှစ်မေလကထုတ်ပြန်ကြေညာခဲ့ပါတယ်ရှင
်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်အစီအပိုင်းမန်တုံမြို့နယ်မုံတော့မုံထားမြို့နယ်ခွဲတွင် UWS ဝါတဖွဲ့နှင့် RCSS SSA တို့အကြားပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။ကရင်အမျိုးသားလူမျိုးရေးတပ်မတော် KNL တိုက်ခိုက်သိမ်းယူခဲ့တဲ့ကရင်ပြည်နယ်မြောက်ရီတောင်ဖက်မော်ခီစခန်းကိုဧပြီလ6ရက်နေ့မှာစစ်ကောင်စီတပ်တွေကပြန်လည်တိုက်ခိုက်လာခဲ့ပါတယ်
။သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မကအမီပ
ါ FBR တိုင်းရင်းသတင်းတော့တင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်တောက်ကြမနက်ခင်းမှလည်းပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်အစီအစဉ်တွေမကြခင်အဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတင်ပြပေးချင်ပါတယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေကြတဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံကိုဘေးကင်းလုံခြုံစွာအမြန်ဆုံးပြန်နိုင်ရေးမြန်မာဘက်ကနေဆောင်ရွက်လာအောင်အမေရိကန်ပြည်ထောင်စုအနေနဲ့ဖြစ်နိုင်တဲ့နှီးလန်းစုံကိုတုံပြီးတော့စီရင်ပြောကြားပေးဖို့အမေရိကန်လွှတ်တော်အမတ်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဒေါက်တာအက်ဗ်ဒူမိုမန်ကတောင်းဆိုလိုက်ပါတယ်ဂျော်ဂျီယာပြည်နယ်ကိုစားပြုဒီမိုကရက်တစ်ပါတီကအထက်လွှတ်တော်အမတ်ဂျွန်အက်ဆက်နဲ့အာရှပစ္စည်းပိတ်ဗဟိုအာရှနဲ့လက်နက်မပြန့်ပွားရေးဆိုင်ရာအောက်လွှတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်ပါတီအောက်လွှတ်တော်အမတ်အေမီဘီရာနဲ့ဝန်ကြီးမိုမန်တို့တွေ့ဆုံချိန်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံပေးထားတဲ့ပုံကိုကျေးဇူးတင်ကြောင်းလွှတ်တော်အမတ်တွေကပြောကြားခဲ့ပြီးတော့သူတို့ဘက်ကနေအတက်နိုင်ဆုံးဆက်ပြီးတော့ကူညီပံ့ပိုးပေးသွားမယ်လို့ဝန်ကြီးအက်ဒူမိုမန်ကိုပြောကြားခဲ့တယ်လို့ဆိုပါတယ်ရှင်။ယူကရိန်းရုရှားစစ်ပွဲတွေဓာတ်ရိုက်ပါဝင်ပတ်သက်မှာကိုဆိုရင်းတဲ့အတွက်ယူကရိန်းနိုင်ငံကနေတောင်းဆိုနေတဲ့လက်နက်အကူအညီတွေပေးဖို့ဝင်လေးနေကြတယ်လို့ဆိုတဲ့အကြောင်းပြချက်ကိုယူကရိန်းနိုင်ငံသားရေးဝန်ကြီးကပယ်ချလိုက်ပါတယ်။သူတို့ကိုစားရုရှားကိုယူကရိန်းကတိုက်ခိုက်ပေးနေတဲ့အတွက်ယူကရိန်းကိုစစ်လက်နက်တွေထောက်ပံ့ပေးကြဖို့သူကထပ်မံတောင်းဆိုလိုက်ပါတယ်။ကျွန်တော်တို့ရဲ့တောင်းဆိုချက်ကတော့မျှတမှုရှိပါတယ်။ခင်ဗျားတို့ကကျွန်တော်တို့ကိုလက်နက်ပေးပါ။ကျွန်တော်တို့ကအသေးခံပြီးတိုက်ပေးမယ်။စစ်ပွဲဟာလည်းယူကရိန်းမှာပဲအဆုံးသတ်သွားစေရမယ်လို့ဝန်ကြီးကပြောလိုက်တာဖြစ်ပါတယ်ရှင်။ယူကရိန်းနိုင်ငံအတွင်းရုရှားစစ်တပ်ရဲ့ရုံမှရက်ဆက်တဲ့လှုပ်ရွကြောင့်ရုရှားနိုင်ငံကိုကုလသမဂ္ဂလူခွင့်ရေးကောင်စီကနေပြီးတော့ထုတ်ပယ်ပြဖို့ G7 စက်မှုထုတ်သည့်ခုနှစ်နိုင်ငံကဒီကနေ့တောင်းဆိုလိုက်ပါတယ်။အခုချိန်ဟာရုရှားနိုင်ငံကိုလူခွင့်ရေးကောင်စီအဖွဲ့ဝင်ကနေရက်ဆိုင်ပြဖို့အချိန်တန်ပါပြီလို့ G7 အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ကနေဒါပြင်သစ်ဂျာမနီအီတလီဂျပန်ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံမှာနိုင်ငံသားဝင်ငွေထိန်းချုပ်တဲ့ဥပဒေသစ်တရက်ချမှတ်ပြီးတော့မြန်မာကျပ်နဲ့လဲလှယ်ရမယ်ဆိုတဲ့ဗဟိုဘဏ်ရဲ့အမိန့်တစ်ကြောင့်ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေအနေနဲ့လုပ်ငန်းဆက်လက်လဲပတ်ဖို့အခက်တွေ့နေတယ်လို့ရန်ကုန်မြို့အခြေစိုက် EU ဥရောပသမဂ္ဂကိုယ်စားလှယ်ရုံးကဧပြီလ5ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်ရှင်။
မြန်မာနိုင်ငံထဲမှာလက်တလောဖြစ်နေတဲ့စစ်တပ်ရဲ့အကြမ်းဖက်နှိပ်ကွပ်မှုတွေကြောင့်ထွက်ပြေးလာကြတဲ့မြန်မာနိုင်ငံသားတွေကိုထိုင်းဆိုရကနေမြန်မာနိုင်ငံဘက်ကိုပြန်ပြီးတော့မောင်းထုတ်နေတယ်လို့ပြန်ပုတ်ခံရတဲ့ဒုက္ခသည်တွေအပါအဝင်ထိုင်းအာဏာပိုင်နေတဲ့တွေ့ဆုံချိန်မှာမေးမြန်းပြီးတော့ AP သတင်းမှာဖော်ပြထားပါတယ်ရှင်ဒီကနေ့အတွက်သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲဧပြ
ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒပြကြပါစေရှင်
This program has come to you from the Voice of America, Washington.